Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းမှာတော်ရရှိများရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2020ခုနှစ်ဇွန်လ20ရက်စနေညပိုင်းအစီအစဉ်ဒီကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တွေကနေထုတ်လွှင့်ပေးသွားပါမယ်အမေရိကန်ပြည်အောင်စုမှာကိုဗစ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကျမဧတနာကျော်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရရန်နိုင်တဲ့အတူပြောပြပေးသွားပါမယ်။အမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားကြတဲ့အခါပထမဦးဆုံးအကြိမ်အနေနဲ့သမ္မတဒေါ်နယ်ထရမ့်ဒီကနေ့စနေနေ့မှာလူမှုဟောပြောပွဲကျင်းပမှာဖြစ်ပါတယ်။ဟောပြောပွဲကျင်းပရာအိုကလာဟိုမားပြည်နယ်ထောက်ဆန်မြို့ကိုသမ္မတထရမ့်ထောက်ခံသူတွေထောင်ပေါင်းများစွာလာပြီးတော့စုဝေးနေကြပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တဲ့အနေနဲ့ဒီလူမှုစည်းဝေးပွဲလာတက်တဲ့သူတွေကိုနှာခေါင်းစီးမဖြစ်မနေတက်ကြဖို့တောင်းဆိုမှုကိုတော့အိုကလာဟိုမားပြည်နယ်တရားရုံးချုပ်ကပယ်ချခဲ့ပြီးတော့ဒီတောင်းဆိုမှုလုပ်တဲ့ဒေသခံတွေမှာဥပဒေကြောင့်လည်းဒီလိုလုပ်ခွင့်မရှိဘူးလို့ပြောပါတယ်။ပွဲစီစဉ်သူတွေကတော့တက်ရောက်လာသူတွေကနှာခေါင်းစီးတက်ချင်သူတွေလက်တန့်စင်စီလိုချင်သူတွေကိုအဲ့အရာတွေပေးမယ်လို့သမ္မတထရမ့်မဲဆွယ်စည်းရုံးရေးအဖွဲ့ကပြောပါတယ်။ပြီးတော့လာရောက်သူအားလုံးကိုကိုယ်ပူချိန်တိုင်းမှာဖြစ်တယ်လို့လည်းဆိုပါတယ်။အခမ်းအနားကျင်းပရာ The Bank of Oklahoma Center မိုးလုံးလေလုံးခမ်းမကထိုင်ကုန်ပေါင်း19,000ရှိပြီးတော့လက်မှတ်လိုချင်တဲ့သူကတက်တန်းကြော်တယ်လို့သမ္မတထရမ့်မဲဆွယ်စည်းရုံးရေးအဖွဲ့ကပြောပါတယ်။ဒေါ်လာမျိုးရဝင် GT Binance ကလည်းလူတသိန်းနဲ့အထက်လာရောက်ဖို့မှန်းထားကြောင်းဆိုပါတယ်။ဒီလူမှုစီးပွားပွဲကျင်းပတဲ့ Telson မျိုးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီရက်ပိုင်းအတွင်းမြင့်တက်လာတာမလို့ကျန်းမာရေးနဲ့ဘေးရန်ရဲ့ကင်းရှင်းရေးအစီအစဉ်အသေးစိတ်ကိုတော့ပွဲစီစဉ်သူတွေခမ်းမတာဝန်ရှိသူတွေစီတင်ထားရပါတယ်။အမေရိကန်ပြည်အောင်စုမှာထိတ်တန့်ဥရေရရှိတဦးကိုသမ္မတထရမ့်အစိုးရအဖွဲ့ကယာရုကရုတ်တရက်ဖြုတ်ချဖို့လုပ်ခဲ့ပေမဲ့သူကထွက်မပေးဘဲငြင်းဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂလိကရှင်နေရူဒော့ဖ်ဂျူလီယာနီပေါ်မှာစုံစမ်းစစ်ဆေးမှုကိုကြီးကြပ်တဲ့မန်ဟန်တန်အရက်ပါဝင်တဲ့နယူးယောက်ပြည်နယ်တောင်ပိုင်းခရိုင်အစိုးရရှင်နေဂျက်ဖရီအက်စပယ်မန်နေရာမှာလူသစ်အစားထိုးမယ်လို့နိုင်ငံတော်ရှင်နေချုပ်ကကြေညာခဲ့တာပါ။ဒါပေမဲ့မစ္စတာဘန်နန်ကအကြေညာချက်ထုတ်ပြန်ပြီးတော့သူယာရုကမနှုတ်ထွက်ပါဘူး။သူနေရာမှာအစားထုတ်မဲ့လူကိုအထက်လူတော်ကအတီးပြုတ်ပြီးတော့မှနှုတ်ထွက်နိုင်မယ်လို့ပြောပါတယ်။မြို့ရောက်ပြည်နယ်ကအစိုးရရှေ့နေတွေဟာထိတ်တန့်အကြမ်းဖက်မှုတွေ၊ဗန်နာရေးပြစ်မှုတွေနဲ့အစိုးရအာဂရီလိုက်စားမှုတွေလိုအမှုကြီးတွေကိုအာအောင်မြင်မြင်နဲ့ကင်တွယ်နိုင်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။လက်ရှိမှာလည်းသမရရဲ့ရှေ့နေမစ္စတာဂျူလီယာနီဟာပြည်ပအစိုးရအတွက်လှုပ်ဆောင်ပေးသူတူဖြစ်နေတည်ဝင်မှတ်ပုံတမှုပြက်ကွက်ခဲ့သလားဆိုတာအပါအဝင်သူ့ရဲ့စီးပွားရေးကိစ္စတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ဒီဆောင်ရွက်စစ်ဆေးမှုနဲ့နှိစက်သူတွေကပြောပါတယ်။ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအန္တရာယ်ကြီးတဲ့အဆင့်သစ်တစ်ခုတည်းကိုရောက်လာပြီးတော့ပိုးကူးစက်မှုကလည်းအချိန်ပိုမြင့်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတတိပေးလိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တနေ့ထဲမှာဒီကမ္ဘာလုံးမှာပိုးကူးစက်မှုအသစ်တသိန်းခွဲရှိခဲ့ပြီးတော့ဒါဟာတနေ့ထဲနဲ့အများဆုံးကူးစက်မှုစံချိန်တင်တာဖြစ်ပါတယ်။အဲ့ဒီကတဝက်နီးပါးကအမေရိကတိုင်းနိုင်ငံတွေမှာဖြစ်ကြပါတယ်။ဒီဗိုင်းရပ်စ်ပိုးဟာအချိန်လှည့်လည်မြင်မြင်နဲ့ကူးစက်ပြန့်ပွားနေစေအနေနဲ့အကြီးအကျယ်ပေးနေစေလူတွေမှာလည်းဒီပိုးကိုခုခံနိုင်ရည်အားမရရှိသေးဘူးလို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ကြနေကပဲပြောသွားပါသေ
း The world is in a new and dangerous phase
လူတွေအနေနဲ့တဦးနဲ့တဦးအကွာအဝေးတစ်ခုနဲ့ဆက်ပြီးတော့သတိထားနေကြဖို့အထူးသတိရှိဖို့သူကတိုက်တွန်းပါတယ်ဘရာဇီးလ်နိုင်ငံမှာကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကတောက်ကြနေမှာပဲတက်တန်းကျော်သွားပြီးတော့အမေရိကန်ပြည်အားစုပြီးသွားရင်ကမ္ဘာမှာပိုးကူးစက်မှုဒုတိယအများဆုံးဖြစ်ပါတယ်။ဘရာဇီးလ်မှာသေဆုံးသူအရေအတွက်က9,000နီးပါးကပ်လာသလိုနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအခြေအနေကလည်းပိုပြီးဆိုးလာနေတာပါ။ကမ္ဘာမှာဆိုရင်တော့တချို့နိုင်ငံတွေမှာတင်းကျပ်မှုတွေ short ပေါ်ပေးလိုက်ပေမဲ့လည်းဒီကမ္ဘာလုံးအတိုင်းအတာနဲ့ယောဂါကူးစက်မှုကဆက်ပြီးတော့မြင့်တက်နေဆဲဖြစ်ပါတယ်။ဒီကနေ့နောက်ဆုံးရတဲ့ကိန်းကဏ္ဍအရယောဂပိုးကူးစက်သူ 8.6 တန်းကျော်ပြီးတော့စုစုပေါင်းတေဆုံးမှုကတော့ 45,900 ကျော်ပြီဖြစ်ပါတယ်။ကမ္ဘာမှာပိုးကူးစက်မှုအများဆုံးအမေရိကန်ပြည်အားစုမှာတော့ပိုးကူးခံရသူ 2.2 တန်းကျော်တယ်လို့ Johns Hopkins တက္ကသိုလ်ကစီရင်ထုတ်ပြန်ပါတယ်။တချို့ပြည်နယ်တွေမှာလုပ်ငန်းတွေတချို့တဝက်ပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်ပိုးကူးစက်မှုတွေပြန်မြင့်တက်လာလို့စီကံတင်းကျပ်မှုတွေပြန်ပြီးတော့လှုပ်ဆောင်ရပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာအခုဆိုရင်အဆောက်အုံအတွင်းရောက်ပြင်မှာပါမဖြစ်မနေနှာခေါင်းစီးတက်ထားဖို့ပြည်내အုပ်ချုပ်ရေးမှူးကအမိန့်ထုတ်ထားပါတယ်။ VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်ရင်ကဆက်ပြီးတော့ကြီးညာပြီးတော့มาဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ68ယောက်ရှိပြီးဒါဟာပြီးခဲ့တဲ့မေလ28ရက်နေ့ကလေးကဆိုရင်နေ့စဉ်ကူးစက်မှုနှုန်းအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာယောဂါကူးစက်ခံသူ12383ယောက်နဲ့တည်ဆုံးသူ280ထက်မနည်းရှိသွားပြီဖြစ်ပါတယ်။ဒီနေ့ကူးစက်ခံသူတွေက31ယောက်ကတော့ပြည်ပကနေလာတဲ့သူတွေဖြစ်ပြီးတော့ဂျန်တဲ့သူတွေကတော့ပြည်တွင်းမှာကူးစက်ခံရတဲ့သူတွေဖြစ်ပါတယ်။ရုံနိုင်ငံဘေကျင်းမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နဲ့အောင်တင်းတင်းကြပ်ကြပ်ထိန်းချုပ်လာနေတာကြောင့်ယောဂါကူးစက်မှုနှုန်းဟာကျဆင်းခဲ့ပါတယ်။ဒီနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ22ယောက်ရှိပြီးတော့တခြားမြို့တွေမှာတော့9ယောက်ရှိပါတယ်။ဗိုင်းရပ်ကြောင့်ဆေးရုံတက်နေရသူ308ယောက်ရှိပြီးသေဆုံးသူတယောက်မှမရှိဘူးလို့သိရပါတယ်။ဘေကျင်းမြို့ကကူးစက်ခံသူတယောက်ကတော့ချန်ပင်းခရိုင်မှာရှိတဲ့ပီကင်းတက္ကသိုလ်ဆေးရုံကဒူနာပြူတူဖြစ်ပြီးတော့အခုခါမှာအဲဒီဆေးရုံနဲ့အနီးနားတစ်ဝိုက်ကလူနေရပ်ကွက်တွေကိုကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချမှတ်ထားပါတယ်။ဩစတြေးလျနိုင်ငံမှာတော့ဗစ်တိုးရီးယားပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေ10ခန်းနဲ့ချီပြီး4ရက်သတိုက်ဖြစ်ခဲ့တာကြောင့်လာမယ့်ဒဏ္ဍာရီကစပြီးတော့ကန့်သတ်မှုတွေလှုပ်သွားဖို့ရှိနေပါတယ်။ဒီနေ့မှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်သူ25ယောက်ရှိခဲ့ပြီးတော့ဒါဟာနှစ်လအတွင်းမှာနေ့စဉ်ကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဒါကြောင့်လာမယ့်ဇူလိုင်လ12ရက်နေ့ထိအိမ်ထဲမှာဧည့်သည်9ယောက်ထပ်ပိုးပြီးမစုဝေးဖို့နဲ့အပြင်မှာဆိုရင်တော့10ယောက်ထပ်ပိုးပြီးမစုဝေးဖို့ကန့်သတ်သွားမှာဖြစ်တယ်လို့ Victoria ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောပါတယ်ခင်ဗျာ American ပြည်တော်စုကပြည်နယ်၄ခုမှာ Coronavirus ကူးစက်မှုတွေမြင့်တက်နေတာကြောင့်အဲ့ဒီပြည်နယ်တွေက Apple Store ဆိုင်တွေကိုပိတ်ဖို့ Apple Company ကမနေ့ကဆုံးဖြတ်လိုက်ပါတယ် Apple Company ကအဲ့လိုဆုံးဖြတ်လိုက်တဲ့အတွက်တခြား Company တွေအနေနဲ့လည်းစက်ဖွဲ့မလားဒါမှမဟုတ်ဆိုင်တွေကိုနောက်ထပ်ပိတ်မလားဆိုပြီးတော့မေးစရာဖြစ်လာနေပါတယ်Apple company ဟာ American မှာရှိတဲ့တခြားဆိုင်တွေလိုပဲနိုင်ငံတော်မှာရှိတဲ့ဆိုင်တွေကိုပြီးခဲ့တဲ့ March လကလေးကပိတ်ခဲ့တာဖြစ်ပါတယ်။မနေ့တော့ကြာနေ့ကတော့လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကပြန်ဖွင့်ထားတဲ့သူတို့ရဲ့ store ဆိုင်ဆက်တစ်ခုကိုပြန်ပိတ်သွားမယ်လို့ Apple company ကပြောပါတယ်။အဲဒီ store ဆိုင်တွေကတော့ Arizona ပြည်နယ်က6ခု၊ Florida ပြည်နယ်မှာ2ခု၊ North Carolina မှာ2ခုနဲ့ South Carolina ပြည်နယ်မှာ2ခုဖြစ်တယ်လို့ပြောပါတယ်။အခုလိုပြန်ပိတ်လိုက်တဲ့အတွက် coronavirus ကရောဂါကြောင့်တိုင်းပြည်ရဲ့စီးပွားရေးချဆင်းမှုတွေဟာထင်ထားတာထက်ပိုပြီးတော့တားဆီးနေလားဆိုပြီးတော့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒီစိုးရိမ်မှုတွေကြောင့်ပဲ American Wall Street အစုရှယ်ယာဈေးကွက်မှာလည်းတောက်ကြနေကဈေးတွေကျခဲ့ပါတယ်။ American နိုင်ငံတော်မှာတော့ကုန်ထုတ်လုပ်မှုတွေခီးသွားလုပ်ငန်းတွေစားသောက်ဆိုင်နဲ့ဖျော်ဖြေလုပ်ငန်းတွေအပါအဝင်စီးပွားရေးလုပ်ငန်းအတော်များများကို virus ကူးစက်မှုတွေမပြန့်ပွားအောင်ကြိုတင်ကာကွယ်မှုတွေလုပ်ပြီးတော့ဖြည်းဖြည်းချင်းပြန်ဖွင့်လာနေကြပါတယ်။ဒါပေမဲ့တချို့တွေလည်းပြန်ပိတ်တာတွေရှိသလိုတချို့လည်းသူတို့ရဲ့အစီအစဉ်တွေကိုခိတ္တဆိုင်းငံ့တာတွေလှုပ်လာနေပါတယ်ခင်ဗျာ။တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားထင်းမှောင်မှုတွေမြင့်တက်နေချိန်မှာပဲမြောက်ကိုရီးယားနိုင်ငံကသူတို့ရဲ့ဝါရဖြန့်ချီလက်ကမ်းစာဆောင်တွေကိုနိုင်ငံတောင်ပိုင်းနယ်စပ်ကနေတောင်ကိုရီးယားနိုင်ငံထဲကိုပို့ဆောင်သွားဖို့အတွက်အရှိန်ဟုန်အမြင့်လှုပ်ဆောင်လာနေတယ်လို့မြောက်ကိုရီးယားဆိုးရပိုင်းသတင်းမီဒီယာကဒီနေ့ပြောလိုက်ပါတယ်။ဒါဟာတောင်ကိုရီးယားဘက်အချမ်းကိုခိုးလုံသွားတဲ့သူတွေကမြောက်ကိုရီးယားနိုင်ငံထဲကိုလက်ကမ်းစာဆောင်တွေကိုမိုးပြံပူပေါင်းလေးနဲ့လွတ်တင်နေတာကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုလက်ကမ်းစာဆောင်အမြောက်များကိုပို့ဆောင်နိုင်မှုအတွက်စီစဉ်နေတာဖြစ်တယ်လို့ပြောပါရယ်။ဒါပြင်မြောက်ကိုရီးယားအနေနဲ့သူ့နိုင်ငံကနေတောင်ကိုရီးယားနိုင်ငံထဲကိုခိုးလုံသွားတဲ့သူတွေနဲ့တောင်ကိုရီးယားဆွေရကိုလည်းရှုတ်ချတယ်လို့မြောက်ကိုရီးယားဆွေရပိုင်း KCN သတင်းကဆိုပါရယ်။လောရတိုင်းကိုတင်ချာပြန်ပြီးတော့တုံ့ပြန်ဆောင်ရွက်သွားမှာဖြစ်ကြောင်းဒီလိုတုံ့ပြန်ဆောင်ရွက်မှအဲ့ဒီလိုအခြေအနေကိုနားလည်သိရှိပြီးတော့ဒါကဘလောက်ထိစော်ကားခံရတယ်ဆိုတာကိုသိမှာဖြစ်တယ်လို့လည်းပြောပါရယ်။မြောက်ကိုရီးယားဘက်ကအခုလိုလုပ်နေတဲ့အပေါ်မှာအလွန်ပဲစိတ်မကောင်းဖြစ်မိပြီးဒီစီဇန်ကိုချက်ချင်းရုပ်သိမ်းဖို့တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံပေါင်းစည်းရေးဝန်ကြီးဌာနကဒီနေ့မှပြောလိုက်ပါတယ်ခင်ဗျာ။ဥရောပမှာမနေ့ကကစားသွားခဲ့တဲ့အမတ်ပီးဘောလုံးပွဲတချို့မှာတော့နာမည်ကြီးအသင်းတွေတည်ကြသွားခဲ့ပါတယ်။အင်္ဂလန်မှာတော့ Manchester United နဲ့ Tottenham Hotspur တို့ကစားခဲ့ကြပြီးတော့တကူးစီတည်ကြခဲ့ပါတယ်။လန်ဒန်မှာမနေ့ကကစားခဲ့ကြတာမှာ Man U အသင်းကဘောလုံးပိုင်ဆိုင်မှုအသာနဲ့ဖိကစားနိုင်ခဲ့ပေမဲ့တော့နံပါတ်ကစတီဗန်ဘာဂွိုင်းက28မိနစ်မှာမန်ယူနောက်တန်းတွေကိုကျော်ဖြတ်ပြီးတော့ခံသွင်းခဲ့လို့အဖွင့်ကိုရပါတယ်။မန်ယူအတွက်ချေပါဂိုးကိုတော့ဒုတိယပိုင်း81မိနစ်မှာဘရူနိုဖာနန်ဒက်စ်ကပယ်နယ်တီကတစ်ဆင့်သွင်းခဲ့တာပါ။အဲ့နောက်တိုင်းကမန်ယူသွင်းကိုပယ်နယ်တီနောက်တစ်လုံးပေးခဲ့ပေမဲ့အငင်းပွားစရာဖြစ်နေတာကြောင့် VAR နဲ့ပြန်ကြည့်ရမှာပယ်နယ်တီမဟုတ်ဘူးလို့ပြန်ပြီးတော့ဆုံးဖြတ်ခဲ့ပါတယ်။နောက်ပိုင်းမှာတော့တစ်ဖက်နဲ့တစ်ဖက်ထပ်ပြီးတော့ဂိုးမသွင်းနိုင်ပဲတကူးစီဖြစ်ခဲ့ပါတယ်။ စပိန်လာလီဂါမှာတော့ဇယားထိတ်ကပြင်းနေတဲ့ဘာစီလိုနားနဲ့တတိယနေရာကဆဗီးတို့ကစားခဲ့ကြတာမှတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ပဲနဲ့ဂိုးမရှိသေးဖြစ်သွားပါတယ်။ဒါကြောင့်ဘာစီလိုနားအတွက်နှစ်မှတ်နှစ်နာသွားခဲ့ပြီးတော့အခုဆိုရင်ရီယယ်မက်ဒရစ်ထက်သုံးမှတ်အသာရနေပြီမဲ့တပွဲပိုကစားထားတာကြောင့်ရီယယ်အနေနဲ့မနေ့ပြန်စူစီတက်ကိုအနိုင်ရရင်ဘာစီလိုနားနဲ့အမှတ်တူသွားမှာဖြစ်ပါတယ်။ဘာစီလိုနားနောက်တန်းလို့ဂျရာပီကေကတော့သူတို့ဟာရီယယ်မက်ဒရစ်အသင်းကိုချန်ပီယံဖြစ်ဖို့အသာစီးရအောင်အခွင့်အရေးပေးလိုက်မိတယ်ဆိုပြီးတော့ပွဲပြီးမှပြောလိုက်ပါတယ်ခင်ဗျာ။ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
စီရီသိမ်းမှနေစဲချင်းမြင့်တဲ့ပလတ်ဝဒေတာဘက်မှာစစ်ရှောင်းတွေရောသွာလာလို့မရတဲ့ပိတ်မိနေတဲ့ကြံဒေတာခံတွေပါအခက်ခဲကြုံနေကြတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်မှာစစ်ရှောင်းဥယျာဉ်9000ကျော်ရှိနေတဲ့ပလတ်ဝမြို့နယ်ရဲ့အထူးကအားသားရကလတန်ရေလန်းချောင်းကစစ်မီးမငိမ့်သေးတဲ့အတွက်ပိတ်မိနေဆဲဖြစ်တာကြောင့်ပလတ်ဝမြို့နယ်တွင်စန္ဒရိတ်ခါခက်ခဲရှိနေစေလို့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဆလိုင်းမျိုးထိုက်ကပြောပါရယ
်ဒီခါအချင်းတွေကတော့စမင်းတပ်ပွဲဆောင်တော့အရှင်တေတွေပေါ့နော်လော့တွေကဆိုင်တွေကလုံလောက်သားလောက်ရတယ်ကျော်တွေရောအစရာတွေကထောက်ပံ့အပြေဝရတယ်ဒါပေမဲ့လေဝါနဲ့တချို့ဒီတပ်ပွဲဆောင် RDP မှာရှိတဲ့မိသားစုတွေပေါ့အဲ့ဒီရှင်မင်းနဲ့ပလဲဝါကြမှာလုံးထွေရရတခါတလေနိုင်တွေကသွားမရတဲ့အချိန်မှာဆိုင်ဖို့မရလို့ခက်ခဲတာတော့အမှန်ပေါ့နော်တချို့နေကရော်တွေကမိသားစုဝင်တွေတဲ့စာဝင်တွေအခက်ခဲရှိတယ်ရှင်တွေဟာတော့ကျွန်တော်ကြားရတယ်ပေါ့
ကလတန်ရေလန်းချောင်းပိတ်ပင်နေတာကြောင့်ကုန်းလမ်းဖြစ်တဲ့မတူပီတဲ့စမီမျိုးထိတာတွန်းလာရေးလုံခြုံနေပြီးစမီနဲ့ပလက်ဝကြားကတော့လုံခြုံရေးအားနည်းနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကစမီမျိုးကပုတ်လာတဲ့ဆန်ရိတ်ခါအိတ်400လောက်ရောက်ရှိလာလို့ယာကြီးအဖြစ်အစဉ်ပြေနေတယ်လို့ချင်းစစ်ဆောင်ဂူညီရေးကော်မတီတွင်းမှုဦးကျော်အောင်ကပြောပါတယ
်အခုလက်တလို့အချိန်မှာတော့နည်းနည်းပါးပါဆန်တွေပြန်ရောက်လာတယ်ဆိုအဲ့လိုမျိုးအချိန်မီတော့ရှိတယ်
ဒီဆန်ရိတ်ကဟာပလက်ဝစစ်ဆောင်ရေးတွက်နဲ့ဆိုတပတ်စာလောက်ပဲရှိတယ်လို့စစ်ဆောင်သူကပြောပါတယ
်။ဆန်တန်းလေးရတာဗျာတပတ်တချို့လောက်တော့ခံပါဗျာ။ဒီနေ့မှလည်းစစ်ဆောင်ဦးလည်းခဏခဏလောက်ရှိတယ်လေ။အဲ့ဒါကုန်တော့လည်းရှိတယ်လေ
။ပလက်ဝဒေတာဘက်မှာတမတော်နဲ့အေအီတို့ကြားတိုက်ပွဲပြင်းထန်နေတာကြောင့်ပလက်ဝမြို့ပေါ်မှာစစ်ဆောင်9000၊စမီမြို့မှာစစ်ဆောင်1000ကျော်တင်းဆောင်ရောက်ရှိနေတာပါ။ရေလန်းပိတ်သွားတာကြောင့်ပလက်ဝနယ်ဘက်ကကြေးရွာတွေကတောင်းနေချီတဲ့ဒေသခံတွေဒုက္ခရောက်နေတယ်လို့ချင်းစစ်ဆောင်ကူညီရေးကော်မတီတွင်းမှုဦးကျော်အောင်ကဆက်ပြောပါတယ
်။ဥက္ကမစီတန်လူကကိုယ်ငယ်မရဘူး။သူတို့လည်းတွားရလာရလေအင်တာမအခက်ကြီးရှိတယ်။အစိုးရလည်းကိုယ်ငယ်ချပန်းမမရှိဘူး။ဒီအခေါ်ကြီးတို့တော်များလည်းမတည်ဘူးပေါ့။ကျွန်တော်ပလက်ဝမျိုးနေမှာကလူဦးရေအပိုင်းနဲ့9000ဝန်းကျင်တော့ဖြစ်တယ်။ဒီ9600ဝန်းကျင်ကတော့စာရေးတောက်ရေးနေရေးထိုင်ရေးကအခက်ကြီးကျုံနေရတယ်
။စစ်ဆောင်ကြီးလေးကြေးဝါသားတို့ကတော့သူတို့ရွာသားတွေအစားအသောက်ခက်သွေးနေတဲ့အခြေအနေကိုခုလိုပြောပါတယ်
။ဒီဖက်ကျင်မှာငပြိုးပင်ကိုကျိုးပြီးတော့ခြားတဲ့လူတွေရှိတယ်။ခြံလို့ဒီကနေထွေးတယ်။ငပြိုးပင်နဲ့ပင်ကိုတော့ပြီးတော့ထွေးတယ်ပေါ့။အဲဒီလူတွေခြားတဲ့လူတွေရှိတယ်။ကြီးလေးနဲ့ဖက်ပေါင်းလို့အပေါ်ဗျာ။
ရှင်းလဝကြေးဝသာဓုကတော့ကရတန်မြင့်ရေလန်းပိတ်ထားတာကြောင့်စားတော့ရေးနဲ့ကျမ်းမရေးအတွက်ခက်သွေးနေတယ်လို့ဆိုပါတယ်
။ကျမ်းမကုန်နေတာကျွန်တော်တို့ဟိုအစီဖောက်ကနေပဲပြည့်ပြလာတာရှင်းလဝရောက်တယ်။အဲဈေးရတော့ကြီးတယ်ဟုတ်တယ်ဈေးကြီးပါပဲ။ကျွန်တော်တို့ရှင်းလဝတော့ရေလန်းတစ်ခုပဲရှိတယ်။ကျမ်းမရေးတော့ပါတော့ခက်ခက်ရှိတာပေါ့ဒီနေ့ဒီနေ့တွေလေ
။ပလက်ဝမြို့နယ်မှာ2020နှစ်ဆန်းပိုင်းတုန်းကနေဇွန်လအထိစည်ရေးပဋိပက္ခဖြစ်စဉ်တွင်လေကြောင်းတိုက်ကိုက်မှုလက်နက်ကြီးအပြစ်ခံရမှုကြောင့်အကြတာ40ခန့်တိတ်ဆုံးခဲ့တယ်လို့ချင်းစစ်ဆောင်ကူညီရေးကော်မတီကနေဒီစွန်လဆန်းမှာသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမှာလည်းအေအေနဲ့မြန်မာစစ်သားတို့စစ်ရေးတင်းမာမှုဖြစ်စဉ်တွင်ရွာသား2သိန်းနီးပါးစစ်ဘေးသိမ်းရှောင်နေရပါတယ်။ရှမ်းကရင်ကချင်းရခိုင်ကယားနဲ့ချင်းပြည်နယ်တွင်းမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဆောင်ဦးရီစုစုပေါင်း4သိန်းကျော်ရှိမယ်လို့ဒုက္ခသည်ရေးလိမ့်လာသူတွေကခန့်မှန်းပါတယ်။ဒီအထက်မှာရခိုင်နဲ့ချင်းပြည်နယ်တွင်းစစ်ဆောင်ဦးရီကထဝက်လောက်ရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
် VOE American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကျမကစုမမရှင်ကမ္ဘာဒုက္ခသည်များနေ့မှာရိုဟင်ညာဒုက္ခသည်တွေကအခမ်းအနားပွဲတွေမကျင်းပလို့ဘူးအင်ကိုပဲပြန်မရစေဆိုတဲ့အကြေညာချက်ထုတ်တောင်းဆိုတဲ့အကြောင်းပြောပြပေးကြပါတယ်။ဒီကနေ့ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ War Refugee Day ဖြစ်ပါတယ်။ဒုက္ခသည်များနေ့အထိမ်းအမှတ်ဒုက္ခသည်တွေရဲ့အရေးတောင်းဆိုတာအခမ်းအနားကျင်းပတာဆန္ဒထုတ်ဖော်တာသတင်းထုတ်ပြန်တာတွေနိုင်ငံတကာမှာလှုံ့ဆော်ကြပေမဲ့လို့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းလို့တင်စားခေါ်ပေါ်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ညာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကတော့ကမ္ဘာဒုက္ခသည်များနေ့မှာကျွန်တော်အခမ်းအနားတွေမှမကျင်းပလို့ဘူးကိုယ်အိမ်ကိုပဲပြန်ပရစေဆိုပြီးကြေညာချက်ထုတ်တောင်းဆိုလိုက်ကြပါတယ်။သူတို့ရဲ့လူလားချက်တွေကိုတော့ဒီကြေညာချက်ကိုဥဆောင်ထုတ်ပြန်သူ ARSPA ငင်းညာရင်းနဲ့လူခွေဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ညာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဦးမူဟစ်ဦးလာက VOA ကိုပြောပြပါတယ်
။ဒီ Refugee Day Celebration ကိုကျွန်တော်မလုပ်ရှင်ပါဘူးကျွန်တော်ကိုယ်ဒေသကိုပဲကိုယ်ပြင်ချင်ကြတယ်ဆိုပြီးတော့ကျွန်တော်ကောင်းတင်ထုတ်တာတယ်။မမဆူရနဲ့ပြသပြီးတော့မမဆူရက Universal Convention မှာလက်မဲ့ထုတ်တာဒီနစတ်ကိုပိုတန်ရှယ်လုံးမဲ့အချင်လုံးမဲ့ဆိုပြီးတော့လက်မဲ့တူတာဆိုလို့ရှင်တို့အကွင့်ရေးကိုပေးပါဆိုပြီးတော့စင်ကိုပြင်ချင်ကြတယ်ငိုဘက်ကောပါရှင်တို့ရဲ့ citizenship card ကိုတော်လာခွင့်လွတ်လပ်ခွင့်အဲ့ဒါကိုပေးပါ international community အတွက်ရတာကကျွန်တော်ငိုဘက်ပြင်ချင်ကြတယ်ခင်ဗျားတို့ support မိတော့ရှင်တို့ကိုဒီကိုတွားနိုင်အောင်ပဲမြန်မာဆွဲကိုလုပ်ပေးပါဆိုပြီးတော့တောင်းဆိုတာတယ်ဘင်္ဂလားဒေ့ရှ်ဆူရာကိုရှင်တို့ရဲ့ကလေးတွေဒီမှာ basic အခြေခံအခွင့်အရေးပညာရတွေ့ရအောင် secondary ပညာရရသင်ကြနာတော့တော့လုပ်ပြပါဆိုပြီးတော့ကောင်းဆိုတာရှိတယ
်ရခိုင်ပြည်နယ်တမန်သားကြီးရောအုပ်စုအထက်တန်းအကြောင်းမှာကြောင်းစီရလုတ်ခဲ့တဲ့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာနေထိုင်သူရိုဟင်ညာဒုက္ခသည်ကိုကာမဲလ်ကလည်း
ကျွန်တော်ကိုနိုင်နေမှာကိုပြန်ပြီးတော့ကျွန်တော်တို့ရဲ့ဆုံးသွားခဲ့တဲ့အခွင့်အရေးတွေပြန်လေကျွန်တော်ရလူကြည့်ရှင်ပါတယ်ကျွန်တော်လည်းဒီမှာကဘာလူသားတွေဒီကရာကျွန်တော်တို့ရိုဟင်ဂျာလူမျိုးနဲ့လူသားတွေဖြစ်ပါတယ်ကျွန်တော်တို့ကိုလူသားတစ်မျိုးလူကျွန်တော်တို့ပြင်မြင်ယူဆကြည့်တော့ရာသင်ရာတိုက်တဲ့ကျွန်တော်တို့ရဲ့နိုင်ငံသားအခွင့်အရေးရောကျွန်တော်လူချုံရဲ့ရောဒီကံမာရေးပညာရေးကျွန်တော်အခြေခံလူအခွင့်အရေးပေါ့နော်ဒါဒီကိုကျွန်တော်တို့ကိုပြင်ပြီးတော့ပြပါလို့ကျွန်တော်တို့တောင်းဆိုရှင်ပါတယ်ကျွန်တော်တို့လည်းကိုယ်နိုင်ငံကျွန်တော်တို့တဲ့အောင်ကျွန်တော်တို့လည်းတပိတလင်္ကာကြီးကိုပြည့်စုံရှင်ပါတယ်ကျွန်တော်တို့ဒီဒုက္ခသည်ဘဝမှာကျွန်တော်မနေချင်ပါဘူးအနှောင်းအယှက်တောင်းပန်လိုပါတယ
်ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားကြတဲ့ဒီသိမ့်ချီတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရတို့နဲ့သဘောတူညီမှုတွေလက်မှတ်ရေးထိုးထားပြီးပြန်လည်လက်ခံရေးပူးပေါင်းလက်တွဲလှုပ်ဆောင်နေတယ်လို့ပြောဆိုထားပါတယ်ကျွန်မစွန်မောပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံမှာဒုက္ခသည်အရေးချုပ်ငင်းမှုဆိုရင်ငြိမ်းချမ်းရေးတည်ဆောက်ဖို့လိုပြီးမြန်မာအစိုးရနဲ့တပ်မတော်ဘက်ကငြိမ်းချမ်းရေးကိုအစာပြုတ်လက်ကမ်းဖို့လိုတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့နေတဲ့အမေရိကန်ပြည်ထောင်စုရောက်တိုင်းရင်းသားအဖွဲ့အစည်းတချို့ကကမ္ဘာဒုက္ခသည်များနေ့မှာပြောဆိုလိုက်တဲ့အကြောင်းကိုတင်ပြချင်ပါတယ်။ဒုတိယကမ္ဘာစစ်ပြီးချိန်ကစလို့နှစ်ပေါင်း80ကျော်ရှည်ကြာလာတဲ့မြန်မာနိုင်ငံရဲ့လက်နက်ကင်ပဋိပက္ခနဲ့အတူတိုင်းရင်းသားနေစားဒေသတစ်လျှောက်မှာဒုက္ခသည်စခန်းတိုးလာပြီးအခုလိုကိုဗစ်ကာယောဂါကာလလိုအပ်ချက်တွေအတွက်ကချင်စစ်ဆောင်စခန်းတွေနဲ့ရခိုင်နဲ့ချင်းစစ်ဘေးဒုက္ခသည်တွေအတွက်ပါငွေကြေးထောက်ပံ့ကူညီနေတယ်လို့ဝါရှင်တန်ဒီစီအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုကွန်ဆန်က VOA ကိုပြောပါတယ
်ဒီပရောက်ကချင်တိုင်းရင်းသားရဲ့အကုန်လုံးပေါင်းပြီးမှဒိန်း300ကျော်တော့ကျွန်တော်အတူကောက်ရတာပေါ့အဲ့ဒါကိုသဝက်ကတော့ကျွန်တော်ကချင်ပြီးမှကိုဗစ်ကြောင့်ဘေးသင့်နေတဲ့ဒီIDP လို့ခေါ်ရမယ်စစ်ဘေးချောင်းတိုင်းရင်းသားတွေကိုပေးတယ်နောက်တစ်ခုကတော့အကုန်လုံးတည့်ရဲ့အတိုင်းပဲအခုဒီ AA နဲ့တိုက်ပွဲဖြစ်နေတဲ့အချိန်မှာတကယ်စစ်ဘေးကနေတိန်းချောင်းနေရတဲ့ရခိုင်တိုင်းရင်းသားနဲ့ချင်းတိုင်းသားတွေကိုကျွန်တော်တို့ဂျန်တဲ့အသိန်းတရာကျော်အဲ့ဒါကိုကိုဖြစ်ပါတယ်ခင်ဗ
ျအလားတူတက်မတော်နဲ့ရခိုင်လက်နက်ကန် AA တပ်ဖွဲ့ကြားတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ရခိုင်စစ်ဘေးဒုက္ခသည်တွေကိုငွေကြေးပံ့ပိုးလှူဒါန်းခဲ့ကြောင်းရခိုင်အမေရိကန်လူမှုအဖွဲ့အစည်းဒုက္ခတာကိုသိန်းထွန်းဆန်ကပြောပါတယ
်ကျွန်တော်တို့ဒီအမေရိကန်ပြည်နယ်50မှာရှိတဲ့ရခိုင်နေရောရခိုင်မဟုတ်တဲ့တခြားလူပြင်းတဲ့လူတွေရောဈေးကနေပြီးတော့ကျွန်တော်တို့အလှူငွေတွေတက်တိုက်ကောက်ခံပြီးတော့ဘုဘမှာဒုက္ခသည်တွေလက်ထဲကိုဓာတ်အကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုကျွန်တော်တို့ကူညီပေးနေပါတယ်အခုဆိုရင်အလုပ်ဖြစ်ဖို့တော်လား၅ပေါင်းပြီးပါပေါ့နော်ကူညီနိုင်လာရှိပါတယ
်မြန်မာနိုင်ငံမှာပြည်တွင်းအိုးအိမ်ဆွန့်ခွာနေရတဲ့ဒုက္ခသည်ပေါင်း၄သိန်းခွဲကျော်ရှိပြီးပြည်ပကိုထွက်ပြေးရတဲ့ဒုက္ခသည်ပေါင်းသိန်းနဲ့ချီရှိပါတယ် ဒါဟာကဘာဒုက္ခတဲ့68တန်းရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်ခင်ဗျာ
ရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့အတန်အပတ်စဉ်ပေါ့ကတ်စီစဉ်ကနေကြိုဆိုပါရစေ။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အေးရောင်ပါ။ဒီတစ်ပတ်မှာတော့သူရဲ့အိမ်နေစီမြန်မာနိုင်ငံများအမြန်ဆုံးပြောင်းလဲနေထိုင်ခွင့်ရဖို့စိတ်ဆန္ဒပြင်းထန်နေကြတဲ့ကချင်ပြည်နယ်ကတိုက်ပွဲရှောင်ပြည်သူတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်
။ဆန္ဒငန်းကြီးဖက်ကောဒီမိုင်းပင်ရကော
တော့ကောင်းနာစင်ဖာတဆိုင်ရအနာပိုင်လင်းချင်းပြီးတက်နိုင်တော့အမြင်ဆုံးပြန်နိုင်အောင်လုပ်ပြီးခေလိုတယ်ကျွန်တော်တို့ဘက်ကလည်းလေယာဉ်ကြီးအခင်းကြီးကဒီတိုင်းပြထားရတာဆိုတော့တခြားသူတွေငါပြောဆိုင်လာမယ်လေယာဉ်ကြီးဆိုင်လာမယ်ဆက်တပြင်းပေါ်တခြားလူချင်းနဲ့အခြားလာတဲ့လူတွေလည်းရှိကြမယ်အမြင်ပြန်နိုင်ရင်ကောင်းမယ
်သူကတော့ဇီးလွန်တိုက်ပွဲရှောင်စခန်းမှာနေလာတာကိုနှစ်ရှိပြီဖြစ်တဲ့ဦးဖောင်ကုန်သူဆမသူအိမ်ပြန်နိုင်ဖို့အတွက်လက်ရှိငင်းငင်းကြီးဖြစ်စဉ်အခြေအနေတွေနဲ့မြေမြုံမိုင်းတွေရှိနေတာကအသားအဆီးတွေဖြစ်စီပါတယ်ဒီတစ်ပတ်မှာတော့နေရပြန်ခွင့်ရဖို့အတွက်စူးစမ်းနေကြတဲ့တိုက်ပွဲရှောင်ပြည်သူရဲ့အတန်ကိုကြားရမှာပါဒီဆောင်မကိုလူချင်းသားသတင်းချန်နယ်ကတင်တာအက်စတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
စင်ကျုံကိုရနေရောက်တိုင်းတမ်တော်နဲ့ကချင်းနဲ့ကန်တပ်ဖွဲ့အကြားတကြောပြန်စစ်ပွဲဖြစ်ပွားမှုအထိမ်းမှန်းလေးကိုအချင်းဒီနေမနောကွင်းမှာကျင်းပနေကြတာပါဒီနေ့ကတော့ကိုဗစ် -19 ရောဂါဖြစ်ပွားနေတဲ့အတွက်လူစုလူဝေးမလုပ်ရတဲ့အတွက်မလုပ်ဖြစ်ပါဘူး2017ခုနှစ်ဇူလ9ရက်နေ့ကစခဲ့တဲ့အဲ့ဒီတကြောပြန်စစ်ပွဲဟာဒီနေ့ဆိုရင်9နှစ်ပြည့်ပါပြီစစ်ပွဲတွေရဲ့မေးစားပြန်အဖြစ်ပြည်တွင်းနေရဆုံခွာသူအိမ်ထောင်စုတသိန်းကျော်ဟာလဲစစ်ရှောင်စခန်းတွေမှာအခက်အခဲများစွာနဲ့ရုန်းကန်ရှင်တန်နေရစေပါဇီလွန်စစ်ဆောင်စခန်းကဦးဖောက်ကွန်တူဆန်က
အဲ့တဲ့နန်ဖုံးကကနရစခုညင်းဘုံရတဲ့တော့သူခါ
အစကနေအခုကိုနှစ်ဆိုတဲ့အချိန်ကာလမှာတော့ခက်ခဲရတယ်အများကြီးရှိခဲ့ပြီလေကိုယ်ယူဖို့တတိယပြန်ချင်းနဲ့စိတ်ကတော့တန်စီလို့မရအောင်ပါပဲအရင်ကတော့စောင့်ဝင်နေနေပါလေနေစားလေးပါလေရှိတော့နည်းနည်းလေးရှင်းပြတာပေါ့အခုကတော့နေစားလည်းမရှိတော့ဘူးဆိုတော့ကိုတီတာကိုကိုအလုတ်ကန်ပြန်လှုပ်ချင်စိတ်ပဲပေါက်တယ်
ဦးဖာကွန်တူဆန်ကသူအရင်နေခဲ့တဲ့အစာတိရွာကခြုံရွယ်တွေအကြားဆွေးနွေးနေပြီးဖြစ်တဲ့အိမ်လေးကိုသွားပြန်ကြည့်ရင်စိတ်မကောင်းဖြစ်နေရပါတယ်။သူဟာအိမ်ပြန်ဖို့အခါခါစဉ်းစားခဲ့ပေမဲ့အိမ်ပြန်ရင်လုံခြုံပါမလားဆိုတာကိုတန်ပြရှိနေသေးပါလိုတိုက်ပွဲရှောင်စခန်းမှာနေထိုင်နေရတဲ့မိသားစုတွေနေရပြန်နိုင်ဖို့တောင်းဆိုတဲ့တကြောပြန်စစ်ပွဲ9နှစ်ပြည့်အထိတ်အမှတ်ပွဲကိုဒီနှစ်တော့အချင်းအမျိုးသားများအတိုင်းပြင်ခန့်အဖွဲ့ကဦးဆောင်ပြီးသူတို့ရဲ့ Facebook page ကနေပြည်သူတွေကိုအသိပေးဖို့ live link ပြသခဲ့ပါတယ်တိုက်ပွဲဆောင်ပြည်သူတွေနေရပြန်ရေးကိုနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကအလေးအနက်ဆောင်ရွက်ပေးဖို့တိုက်တွန်းထားတဲ့အချက်၅ချက်ပါထုတ်ပြန်ချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်မှာစစ်ပေးဆောင်တွေမိမိတို့နေရကိုဂုံတိုက်ခါရှိစွာနဲ့ပြန်နေထိုင်ရေးဟာပြည်တွင်းငြိမ်းချမ်းရေးနဲ့ဆက်နွယ်နေတာကြောင့်မြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့များကြားနှစ်ဦးနှစ်ဖက်အပြစ်ခတ်ရေးဆေးရေးသဘောတူစာချုပ်ရေးချူပြီးနိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့နဲ့နိုင်ငံတကာအကူအညီတွေကိုအဟန့်အသားမရှိကူညီခွင့်ပြုဖို့ဆိုတဲ့အချက်လေးပါဝင်ပါတယ်စစ်ပေးရှောင်ပြည်သူများကိုကူညီဆောင်ရှောက်ရေးကော်မတီ KHCC ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆွန်ကအ
ဲကျွန်တော်တို့ဒါကိုဘာလို့တုံးဆိုရတယ်ဆိုတော့အခုကျွန်တော်တို့ဒီ IDP နေရပြန်ရေးလှုပ်ဆောင်လာတဲ့ချိန်မှာဒီကျွန်တော်တို့ဒီအဲ INGO အဖွဲ့တွေကဒီနေဟာလုံခြုံမှုစိတ်ချမှုဟိုဟာလောက်ကင်စားတော့ဖို့သူတို့အဆင်တင်ဖြစ်ပြီလားဆိုတော့ဒီဟိုအချက်လက်စုဆောင်မှုတွေတော့လုံးကြတယ်လုံးကြတဲ့အချိန်မှာဒီမိုင်းနေခဏခဏကွဲနေတဲ့ပေါက်ကွဲနေတဲ့နေရာတွေဟိုဘယ်နှချိန်လောက်ပေါက်ကွဲတယ်လဲပေါ့တစ်ပတ်မှာဘယ်နှချိန်တစ်လမှာဘယ်နှချိန်တစ်နှစ်မှာဘယ်နှချိန်ဆိုတော့သူတို့အချက်လက်တွေစုဆောင်တဲ့အချိန်မှာဒီသူတို့အနေနဲ့တတ်မှတ်ချက်တွေကတော့ဒီဟောပေါ့အနီရောင်တို့အဝါရောင်တို့အစိမ်းရောင်တို့အဲ့ဒါမျိုးလုတ်တာလုတ်တဲ့လုတ်ကြပါတယ်လုတ်တဲ့အချိန်မှာအခုကျွန်တော်တို့ကဒီအဝါရောင်အစိမ်းရောင်နေမြေတွေကိုကျွန်တော်တို့ဟိုယူရတာပေါ့ယူတဲ့အချိန်မှာဒါမှလည်းဒီနေရပြန်တဲ့ကျွန်တော်တို့ IDP များရဲ့လုတ်ကင်စားတော့ဖို့အရေးကတော့စိတ်ချတဲ့အစ်စ်မှရှိတယ်ဆိုတာတွေ့ရတာပေါ့အနီအောင်ဆိုတဲ့နေရာမှာတော့ကျွန်တော်တို့ဒါပြန်လို့မရသေးဘူး
ကချင်ပြည်နယ်ကစစ်ပွဲဖြစ်ပွားတဲ့နေရာတွေရဲ့မင်းမြုံမိုင်းရှင်းလင်းမှုအခြေအနေကအနီရောင်နဲ့အဝါရောင်အဆင့်တွေဒါများပြီးစိတ်ချရတဲ့အစိမ်းရောင်အဆင့်ကရှားပါတယ်။နမ်ဆန်ယန်နေရက်ပြင်ရက်အတွက်အကူအညီဆောင်ရွက်ပေးနေတဲ့ဦးဖောက်လာကံဖန်က
ကာလမရဲ့အနောက်ဘက်ခြမ်းလို့ပြောပါမယ်။အနောက်ဘက်ခြမ်းလို့ပြောတော့အဲ့ဒါကိုခေါ်ကြတယ်။ဆိုတော့အဲ့မှာလဲလက်ရှိမှာတော့မိုင်းတို့ပါလို့အနေရောရှိတာပေါ့နော်။ပြောတော့လည်းပဲစာဝန်နေပြီးကြတာခက်ခဲတဲ့ခါကျတော့ဒီနေ့မိုင်းကိစ္စလဲဘယ်လိုဆိုင်ကြလဲမသွားနေရလဲ။အချို့နေရာမှာဆိုတော့အခုအငယ်မင်းသားတော့မိုင်းကတုံးလို့ရှိတာပေါ့နော်။တောင်ရခုတ်တဲ့လမ်းမှာတလုံး။ပြီးရင်တောင်ရခုတ်ပြီးသားအခုစပါထိုးနေကြတယ်စပါဆွေးနေတယ်နည်းနည်းအားလုံးတုံးနေတယ်တူတူလည်းကွဲတာပြတော့ရှိပါဘူး
ချုံနေရပြန်တွေကဈေးရောင်းဈေးဝယ်လောက်ကင်ကြပြီးမူရင်းမှာတော့အယောင်အဝယ်ပါတာကြောင့်စိတ်ပြူရေးလုပ်ငန်းလုပ်ဖို့စီစဉ်နေကြပါတယ်။အစူရစီကမြေအေကတရားကို၅ရံပြီးတအိမ်ထောင်နှစ်အေကနှုံးနဲ့လောက်ကင်ကြမှာပါ။သူတို့တွေကနမ်ဆန်ယံကာလမနဲ့အနောက်ဖက်ချမ်းမှာတောင်ရခုတ်ကြပြီးလက်ရှိအချိန်ထိမိုင်းအန်ဒီရရှိပေမဲ့စာဝတ်နေရေးကလည်းခက်ခဲတဲ့အတွက်ဂျူးဆိုင်ပြီးသွာလာနေကြရပါတယ်။နေရပြန်တွေအနေနဲ့လည်းအခုလဒုတိယပတ်အတွင်းမှာအိမ်ချေ28အိမ်ကနေရပြန်တာတွေကျေးရွာနေရွာကိုနေရာပြောင်းရွှေ့ပေးတာတွေရှိခဲ့ပြီးပြည်နယ်အစိုးရကစီစဉ်ပေးထားတဲ့နေရာတွေကိုထပ်မံပြောင်းရွှေ့ပေးဖို့ရှိတယ်လို့လည်းသိရပါတယ်ပြည်နယ်ညွန်ကြားရေးမှူးဦးစောစောက
ကျတော့ကတော့အရှင်ပလန်နေနဲ့ဒီကြီးနာမှာဆိုတာလောကြီးနောက်ဝိုင်းမော်ဘက်ကတပတ်ရံနောက်မစီမုံတိန်ပါနဲ့ချီဝေမြို့နယ်ကကမ်ပိုင်ရောအဲ့ရွာတွေကိုကြံရင်းတဲ့သူတွေလည်းရွှေ့ပေးဖို့ကျတော့ဒီတရားဝန်ကြီးဌာနရဲ့တစ်ဆင့်တင်ပေးထားပြီးအရှင်ပလန်မျိုးကိုဗစ်ကာလဖြစ်တော့ခဏလေးစောင့်နေကြတာပါလေ။အဲဒါကြတော့အင်ဂျင်နီယာတွေလေ။အဲတော့တောင်း IT တွေကစားပိတ်တဲ့နေရာစားသားရေးတဲ့ဟိုတလောကဖို့ဝန်ထမ်းနဲ့စက်စရင်းနဲ့ပြန်လည်နေရာစားသားရေးကိုပြောင်းစုဝင်ကြီးလာပြီးတော့လေဇန်နဝါရီလလာရှင်းပေးပါဦးလား။ယာယီစမ်းနေပိတ်သိမ်းမှုတဲ့မျိုးသားဆက်မဟာဗျူဟာဆွဲတဲ့ဟာကိုလာပြီးရှင်းပြသွားတယ်။ဒီရှင်းပြသွားတဲ့ဒီမဟာဗျူဟာအတိုင်းပဲဆရာတို့လည်းဒီနယ်ဆင်းတွေဖွဲ့တယ်၊ခေယံညွန့်နယ်ဆင်းတွေဖွဲ့ပြီးသွားပြီ။နောက်ဆက်ကော်မတီ၉ခုပေါ့၉ခုလည်းအခုဖွဲ့စည်းဖို့လုပ်ကြတယ်။ကောင်းဆုံးကတော့ပြန်အများဆုံးပြန်စီကျင်တာပေါ့လေဒီအတွက်ကလည်းငင်းငိုင်းနဲ့လည်းဆက်ဆက်နေတာပေါ့နော
်နေရပြန်ကြချိန်မှာတိုက်ပွဲရှောင်ပြည်သူတွေအနေနဲ့နောက်ထပ်လိုလားတဲ့အချက်တွေကတော့စစ်တပ်စခန်းတွေဆုတ်ခွာပေးဖို့ဖြစ်ပါတယ် KHCC ဒေါက်တာခလမ်ဆန်ဆုံက
ဒီတပ်စခန်းတွေဆုတ်ပေးဖို့ဆိုတဲ့နေရာမှာလဲဟို KA တပ်စခန်းနဲ့ပါတယ်ဒီမြန်မာတပ်မတော်တပ်စခန်းနဲ့ပါပါတယ်ဘာကြောင့်လဲဆိုတော့ဒီလိုနေရာတွေမှာဒီတပ်စခန်းရှိခြင်းအဖြစ်ဒီစစ်ကြောင့်တိုက်ပွဲကြောင့်ဆုံးခဲ့ရတဲ့ဒီပြည်သူများရဲ့စိတ်ထဲမှာစစ်တပ်ရှိရင်ဒါတိုက်ပွဲဖြစ်လာမယ်ဒါကတော့သူတို့အော်တိုမက်တစ်ပြီးသူတို့ဒါသူတို့အဋ္ဌညာထဲမှာသူတို့ရှိနေတော့ရှင်းပြောရင်တော့လွတ်လွတ်လပ်လပ်နေချင်းနေဆိုတဲ့ဘောကျပါတယ်
နေပောင်းစေချီဖြစ်ပွားနေတဲ့ပြည်တွင်းစစ်ပွဲတွေကိုရပ်တန့်ဖို့ဆန္ဒအရှိဆုံးသူတွေကတော့တိုက်ပွဲဖြစ်ပွားနေတဲ့ဒေသကစစ်ဘေးရှောင်ပြည်သူတွေပဲဖြစ်ပါတယ်။စစ်ပွဲတွေအများဆုံးရပ်တန့်နိုင်ဖို့ကတော့အစိုးရတတ်မတော်တရင်သားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပါဝင်တင့်ပါဝင်ထိုက်သူတွေအားလုံးညှိနှိုင်းပြီးအနာနဲ့ဆေးသေးအောင်ရှာဖွေရမှာပါ။အဲ့ဒီအတွက်27ရာစုပြည်လုံးပြည်ထောင်စုငင်းချမ်းရေးညီလာခံကိုကျင်းပလာတာအခုဆိုရင်3ကြိမ်တိုင်ခဲ့ပြီဖြစ်ပါတယ်။စောက်ထအကြိမ်ညီလာခံကိုတော့2020ခုနှစ်ပထမ4ပတ်အတွင်းကျင်းပဖို့ရာထားခဲ့ပေမဲ့ COVID-19 ရောဂါကူးစက်ပြန့်ပွားနေတာကြောင့်သတ်မှတ်အချိန်အတွင်းမကျင်းပနိုင်ခဲ့ပါဘူး။ဇွန်လ17ရက်နေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအရတော့အစိုးရကဇွန်လလအတွင်းညီလာခံကျင်းပဖို့အဆိုပြုထားသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေဘက်ကတော့အကုလအတွင်းကျင်းပဖို့ပြန်လည်အဆိုပြုထားပါတယ်။ဒီတစ်ခါညီလာခံမှာတော့ NCA အကောင့်ထေမှုဆိုင်ရာသဘောတူညီချက်2020အလွန်ငင်းချမ်းရေးလုပ်ငန်းစဉ်ဆက်လက်အကောင့်ထေပို့ဖို့အတွက်အစ်စ်လိုက်လုပ်ငန်းစဉ်နဲ့အစ်စ်လိုက်အကောင့်ထေပို့မှုအခြေခံမှုသဘောတူညီချက်စတဲ့၃ဘိုင်းနဲ့ပြည်ထောင်စုသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ညှိနှိုင်းကြမှာဖြစ်သေးလို့သိရပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်တွေအဆင်ပြေပြေနဲ့မြန်မြန်ဆန်ဆန်ရှေ့ဆက်အကောင့်အထည်ဖော်လာရင်တော့စစ်ဘေးရှောင်ပြည်သူတိုင်းရဲ့အိမ်မက်ဖြစ်တဲ့သူတို့မိသားစုနဲ့အိမ်တွေမှာလုံခြုံစိတ်ချစွာပြန်လည်နေထိုင်နိုင်မှာဖြစ်ပါတယ်။လက်ရှိအခြေအနေကိုတော့ဇီလွန်စစ်ဆောင်စခန်းမှနေနေရတဲ့ဦးဖောက်ကွန်တူးက
ဒါချေစမောက်ကင်ဝန်က
အခုကျွန်တော်တို့စမောက်ကင်ဝန်ကလူတွေကတော့2021မှာနေရပြန်ဖို့ဆွေးနွေး ဆွေးနွေး နေ တာမျိုး အခု ပြန်လို့ရမလား ပြန်လို့မရမလား တော့ တာ မသိဘူးနော် အခု ဒီ ယောဂါ ကြောင့် နိုင်ငံရေး ဆွေးနွေး မှု လည်း ပြန်တယ် ရက် နာ သားတယ် ဆိုတော့ ဘယ်လောက် ကြာမလဲ မသိဘူး ကြာရင် လည်း ကြာတော့ နိုင်တယ် ကျွန်တော်တို့ မျိုးဆက် တွေ ဘူပွား ပြင် ကလည်း အလုပ် ခဲ့တဲ့ အခင်း တွေ မွေးမြူရေး လုပ်ငန်း တွေ တော့ ကျွန်တော်တို့ မလုပ် တတ်တော့ဘူး ဒီမှာ နေပြီး နေကြ သွားမယ် ဒါမှမဟုတ် တရုတ်ပြည် ကို တောက်ပြီး အလုပ် လုပ်မယ် ဒီများစီမှာ နေပြီး ပတ်စံ ချမယ် ဒါပဲ လုပ် တတ်တယ် စိတ်တပိုင်း ဆိုင်ရာ လည်း တော်တော် လေး ကို ကျွန်တော်တို့ ဆုံးရှုံး မှု ဖြစ် လာတယ် လေ တဆန်ရာ အနာပါရီ လည်း ငြိမ်းချမ်းပြီး တက်နိုင် တယ်လို့ အမြန်ဆုံး ပြန်နိုင် အောင် လုပ်ပြီး ဒီလိုလေ ကျွန်တော်တို့ ဘက်က လည်း လေယာမြေ အခင်း တွေ ဒီတိုင်း ပြထားရ တာ ဆိုတော့ တခြား သူ တွေ ငါ ပြော ဆိုင် လာ မယ် လေယာ တွေ ဆိုင် လာ မယ် ဆက်တပြင်ပေါ် တခြား လူ ချင်း နဲ့ အခြား လာ တဲ့ သူ တွေ လည်း ရှိ တာ မယ် အမြန် ပြန်နိုင် ရင် ကောင်း မယ်
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနားသတင်းချန်နယ်ကသတင်းတော့အက်စတာဒို့အတန်မအေးအောင်ဇာနီနဲ့ဒိုင်းချင်းတို့ဖြစ်ပါတယ်နောက်ပတ်တွင်မှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တင်မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်လွင်ပါခင်ဗျာ။အခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတရားရည်လိုင်းအစီအစဉ်စာတင်ဆက်ပေးသွားမယ်။စနေနေ့ဆွေးနွေးခန်းအစီအစဉ်ကိုနှာစင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စနေနေ့မှာကြေရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှန်ဖြစ်မြန်မာနိုင်ငံမှာကြုံရတဲ့ဒုက္ခသည်ပြဿနာကိုဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့ကချင်ရင်းရဲကွန်ရက်ကဒေါခွန်ကြားချင်းစီပီချောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ပြောခွင့်ရဒေါနန်းဝီရိုနဲ့စနေညဆွေးနွေးခန်းစီစဉ်မှာဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးခန်းမှာတော့စင်းနေမှာကြောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှတ်ဖြစ်မြန်မာနိုင်ငံကဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးမှာဖြစ်ပါတယ်။ပြည်နိုင်ဆွေးနွေးဖို့အတွက်ပချင်းငင်းရေးကွန်ရက်ကဒေါခွန်ကြားချင်းစီပီချောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ပြောခွင့်ရဒေါနန်းဝေကိုဖိတ်ခေါ်ထားပါတယ်။ဒေါခွန်ကြားဒေါနန်းဝေမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ပါမင်္ဂလာပါဆရာ
။ဟုတ်ကဲ့ဇွန်လ20စနေနေ့ကကမ္ဘာဒုက္ခသည်များနဲ့ဖြစ်ပါတယ်။ဒုက္ခသည်အရေးနဲ့ပတ်သက်လို့နိုင်ငံတကာမှာပြောကြားဆွေးနွေးတဲ့အခါတိုင်းမှာမြန်မာနိုင်ငံကလည်းရှည်ရန်ကနေပါနေပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုယ်တိုင်လည်းဒီတစ်ပတ်တည်းပြောသွားတဲ့အထက်မှာကမ္ဘာတစ်ဝန်းကဒုက္ခသည်3ဘုံ2ဘဝနိုင်ငံ5နိုင်ငံကဖြစ်ပြီးတော့ဒီထက်မှာမြန်မာနိုင်ငံလည်းပါတယ်ဆိုပြီးပြောသွားပါတယ်အခုဆိုရင်လည်းတိုက်ပွဲတွေပြင်းထန်လာနေရတဲ့မြ၊ရခိုင်နဲ့ချင်းပြည်နယ်တွေမှာနောက်ထပ်နေရာဆုံးခွာထွက်ပြေးနေရသူတွေလည်းတိုးလာနေပါတယ်ကချင်းပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်တာမျိုးတွေမရှိပေမဲ့ဒုက္ခသည်နေရာပြောင်းနေတဲ့အခြေအနေမျိုးတော့မရှိသေးပါဘူးဟိုတခြားတိုင်းသားဒေသတွေနောက်ထိုင်းတို့ဘင်္ဂလားဒေ့ရှ်တို့မှာရောက်နေတဲ့သူတွေကိုပါထက်တွေ့မှာဆိုရင်ပြည်တွင်းပြည်ပမှာဒုက္ခသည်အရေးအတွက်ကတန်ကနန်းတီရှိနေတဲ့အတွက်လည်းဒုက္ခသည်ပြဿနာနဲ့ပတ်သက်လို့ကမ္ဘာမှာမြန်မာနိုင်ငံကထိတ်ဆုံးမှာပါနေရလဲမဆန်းဘူးလို့ဆိုရမှာပါဆိုတော့ဒုက္ခသည်တွေရဲ့လက်တလုံးအခြေအနေနောက်နေရာဆွန့်ခွာရတဲ့အခြေခံအကြောင်းရင်းတွေနဲ့ဒုက္ခသည်ပြဿနာကိုရေရိုးရရှိဖြစ်ရှင်းနိုင်မဲ့နည်းလမ်းဘာတွေရှိနိုင်မလဲဆိုတာကိုဆွေးနွေးကြပါတယ်ဆိုတော့အရင်ဆုံးတော့လက်တလောဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုဒေါခွန်ကြားစပြီးဆွေးနွေးပြပါခင်ဗျာကချင်ပြည်နယ်ဘက်မှာတိုက်ပွဲဖြစ်တာမရှိဘူးဆိုပေမဲ့ဒုက္ခသည်တွေကရှိနေတော့မယ်ဆိုပြီးတော့နားလည်ထားပါတယ်ဆိုတော့ရေဝီရအခြေအနေကိုအရင်ဆွေးနွေးပြပါခင်ဗျာ
အခုလုံးလုံးဆယ်တော့ဒီကချင်ပြည်နယ်နဲ့စံပြည်နယ်နမြောက်ပိုင်းကဒီကချင်လူမျိုးဒုက္ခသည်အရေးအတွက်ကသတိမကောင်းတော့အရေးအတွက်အဖြစ်ကြတော့လုံးဝမရော့ပဲနဲ့ကက်မရေးအတွက်နဲ့ဒီလူဦးရေတွေကရှေ့ပြောင်းသွားတာမျိုးတော့ရှိပါတယ်ဖြစ်ကြောင်းနဲ့ဆိုတာကတော့အခုလောလောဆယ်မှာဆိုရင်ဒီ COVID-19 အခက်အခဲကြောင့်မလို့ကက်မနေမှာအရန်ထူထပ်တဲ့အခါမှာတော်တော်များများတွေကကြောက်တဲ့အတွက်ကြောင့်လို့မိမိတို့ရဲ့နေရမူလကြီးရွာဟောင်းတွေကိုပြန်ပြေးကြပါလေရှင
့်ဟုတ်ကဲ့ဆိုတော့လက်တလောဒုက္ခတွေအဓိကကြုံနေရတဲ့စင်ခေါ်မှုတွေနဲ့အခက်အခဲတွေရောဘာတွေများရှိနေလဲဒေါက်ခွန်ကျောင်း
ကျမရေးအတွက်အခက်အခဲရှိတယ်နောက်တစ်ဖက်ကနေစီးပွားရေးလုပ်ငန်းကအစအကြီးခါတိုင်းလိုမျိုးနေစားသွားလုံးမဲ့နေရအလုပ်တိုင်းတွေအကုန်လုံးကလည်းရပ်ဆိုင်နေတာဖြစ်တဲ့အတွက်ကြောင့်မလို့ အဲသူတို့အနေနဲ့ဒီစားတောက်ဖို့အတွက်ပါအခက်ခဲရှိပြီးတော့မှတော်တော်ကိုစက်တဲနေတဲ့အခြေအနေဖြစ်လို့ပါရှိနေပါတယ်ကြီးလို့ရှိရင်တစ်ဖက်ကနေဒီမှာဒီယူအန်ဒီ60မှာရှာဖွေစားတောက်မယ်ဆိုရင်လည်းမြေမြုပ်မိုင်းအန်ဒီရကရှိနေတယ်တစ်ဖက်ကနေလည်းပဲတိုက်ပွဲမဖြစ်ပေမဲ့စီရင်အရာကတော့တစ်ချိန်နဲ့တစ်ချိန်ကဒီမှာမှုတွေကဆက်ပြီးရှိနေတယ်စီရင်ဘက်ကနေလည်းပဲကျမတို့ဒီအကြံအင်းအဖြစ်ပဲချိန်ပြန်ပြေးရမလဲဆိုတဲ့အခြေအနေမျိုးရှိနေတယ်လို့တစ်ဖက်ကနေစားတောက်လို့လည်းစားတော့ကလည်းငတ်နေတယ်နောက်တစ်ခါကနေဒီနေရာခိုင်ချင်းကလည်းဒီကက်နေမှာလည်းပဲအခုချိန်မှာ၉နှစ်ပြည့်သွားတဲ့အခါမှာကက်နေရာတော်တော်ဆွေးနေပြီဖြစ်တယ်စာတင်တောင်းနေရအစညာကြီးပြုတ်ပြင်းမှမဟုတ်လို့အပ်တယ်တစ်ဖက်မှာရွာပြန်ပြေးရင်လည်းရွာမှာလည်းနေရာခိုင်ချင်းဘူလာအိမ်ထဲကအကုန်ဆွေးနေသွားပြီဖြစ်တဲ့အတွက်ကြောင့်လုံးလုံးဆယ်မှာဆိုရင်တဲတွေနေနေထိုင်တယ်လို့တချို့အိမ်ကြီးတွေဆိုရင်လည်းပြန်ပြီးမုံမှန်ထားတယ်ဆိုရင်လည်းတန့်ရှိရေးတော့ပဲလုံနိုင်ပြီးပြုတ်ပြင်းမုံမှန်မှုတော့မလုံနိုင်ဖြစ်တယ်
ဟုတ်ကဲ့တော့နောင်ဝီရဆွေးနွေးပါအောင်ခင်ဗျာရခိုင်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခသည်တွေပြန်နိုင်မှုနေနေသလားပူတော်တိုးလာနေတာဆိုတော့ဘလောက်တောင်များနေပြီလဲခင်ဗျာ
ဟုတ်ကဲ့ဟိုဟာဒီဘလောက်ကတမြွတ်နေတဲ့မှာပဲကျမတို့ကဒီ2015ကလေးကကျမတို့တိုက်ပွဲစဖြစ်တယ်ပေါ့နော်အခုဆိုရင်9နှစ်ရှိသွားပြီပေါ့ဆိုတော့အဲ့ဒီအချိန်ကာလအတွင်းမှာကျမတို့ကတောက်လျှောက်တာစစ်ပွဲတွေကတော့မရက်ခဲ့ဘူးဖြစ်တယ်အဲ့တော့2019 2020ဒီ2019 March လကစပြီးတော့တိုက်ပွဲကစစ်ပွဲကပိုပြီးတော့ပြင်းထန်လာတယ်ပြင်းထန်လာတဲ့အခါမှာဒီ3လအတွင်းမှာပဲမတ်လကလည်းအခုဂျုံပေါ့နော်ဒီ6လအတွင်းမှာကျမတို့ကလူရေအဖြစ်က1000ဝန်းကျင်လောက်ကိုကျမတို့လူရေကရိတ်တက်သွားတယ်အဲ့လိုပဲရခိုင်မှတ်မှာဆိုရင်လည်းပေါင်းရင်တော့ကျမတို့တသိန်းကျော်သွားမှာပေါ့နော
်ဟုတ်ကဲ့ခင်ဗျာတိုက်ပွဲတွေကြီးကြီးဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာတော့ဒုက္ခတွေကပူပူနွေ့နွေ့ပြေးလာနေကြတာဆိုတော့နေရာထိုင်ခင်းကစားအဆက်အယာလိုအပ်ချက်တွေလည်းတော်တော်များမယ်ထင်ပါတယ်ဆိုတော့ဒေါ်နန်းဝေခင်ဗျာလက်ရှိဒုက္ခတွေအဓိကဘလို့ခက်ခဲနေများကြုံနေရလဲ
အရင်ကဆိုလို့ရှိရင်ဒီ2015ကနေ19 March မတိုင်ခင်တော့ကျွန်တော်တို့ကလူကြီးကကျွန်တော်တို့ကတတောင်းအောင်5000ဝန်းကျင်မှာကျွန်တော်တို့ကရှိနေတယ်စစ်ပေးဆောင်ပေါ့နော်အဲ့တော့အဲ့လိုအနေထားကြီးမှာလုံလောက်နေကိုပတ်ကအခက်ခဲရပါလဲဆိုဆန်ဖြစ်တယ်ဆန်ပေါ့နော်ဆန်ကတိမ်တိမ်ပြီးတော့လုံးဝမရဘူးဘလောက်ကဒီကိုရဲကျွန်တော်တို့ကဟိုကလမ်းမဆက်တွေခက်ခဲတယ်ဒါပေမဲ့လို့စားဖို့ကတော့ကျွန်တော်ပူရအောင်ပေါ့နော်ပူရအောင်ဆိုတဲ့နေရာမှာတောင်ရခုတ်လို့ရှိရင်ကျွန်တော်တို့ကစပားကတော့ပုံမှန်ရနေတယ်ဖြစ်စင်စားဖို့ဒါပေမဲ့ဒီတိုက်ပွဲတွေရှိတဲ့အခါမှာကျွန်တော်တို့ကလုံးဝတောင်ရတွေခုတ်လို့မရတော့တဲ့အခါမှာလူလူကဒီစားဖို့ကိုစားနေတာပြက်လက်လာတယ်ဟိုကဘလောဝရဲ့အဓိကကုန်စည်လမ်းကြောင်းကခန္တီနေကြပိုင်ကြောက်တော်ဖြစ်တဲ့အခါဘလောဝနဲ့ကြောက်တော်ကြားမှာကျွန်တော်တို့ကပုံကြောင်းနဲ့သွားလို့ရတယ်ခေကြောင်းနဲ့လည်းသွားလို့ရတယ်ဒီလမ်းကြောင်းတစ်ခုစလုံးမှာမဖက်တတ်ပြီးဟိုမြန်မာစစ်တပ်ကတော့၎င်းဟိုရခိုင်စစ်တပ်ဘက်ကတော့၎င်းကျွန်တော်တို့ကအဲ့လိုပြစ်ခတ်မှုတွေရှိတဲ့အခါမှာလူတို့ကလုံးဝမသွားရတော့အဲ့တော့ officially လမ်းကြောင်းပိတ်သလားဆိုမပိတ်ဘူးဒါပေမဲ့လို့ပြစ်ခတ်မှုတွေကဟိုဒင်းစီနဲ့အမျှရှိနေတဲ့အခါအဲ့ဒီလမ်းကြောင်းမှာသွားနေတဲ့ကားလမ်းနဲ့ရေကြောင်းလမ်းပေါ့နော်ဆက်နေနဲ့သွားတဲ့လမ်းကြောင်းကလုံးဝမသွားတော့ဘဲနဲ့ရက်ဆိုင်လိုက်တဲ့အနေအထားမျိုးမှာကျွန်တော်တို့ကလုံးဝဟိုဆက်ရေးစဘာလုံးဝဟိုတိမ်ပူဆောင်လို့မရတော့ဘူးပေါ့နော်အဲ့တော့တစ်ဖက်မှာလည်းမြို့နယ်တွေမှာတိုက်ပွဲကဆက်တိုက်ဆက်တိုက်ဆက်တိုက်တွေဖြစ်နေတဲ့အခါတောင်ရည်မခုတ်ရဘူးပေါ့နော်အဲ့လိုအနေအထားမျို
းဆိုတော့အဓိကကစားနေရခါပြဿနာလို့ပြောရမှာပေါ့ဒီနေ့မှာတခြားနီလန်းနဲ့ရေခါသေးတာမျိုးနောက်အကူအညီထောက်ပံ့တွေရတာမျိုးရောဖြစ်ဖြစ်ဒီလိုနီလန်းတွေရောမရှိနိုင်တော့ဘူးလား
ဒီတောက်တော်လမ်းဘက်ကမသွားဘူးဆိုရင်သွားလို့မရတော့ဘူးဆိုရင်ကျွန်တော်တို့ကဒီကမခုတ်ဘူးမင်းကျက်မတူပြီးသမီးပလောက်ကလမ်းကြောင်းရှိရပေါ့နော်ဒါတော့ကားလမ်းနဲ့ပေါ့ကုန်းကြောင်းလမ်းနဲ့သွားမယ်ဆိုလို့ရှိရင်လည်းကျမတို့ကဖေဖော်ဝါရီလ28 28တုန်းကပေါ့နော်အဲ့တုန်းကဆိုရင်ဒါဟိုဒီဘက်ကနေပြီးတော့ဟိုဒီဘာသာရေးအဖွဲ့အစည်းတွေနဲ့ကျမတို့ဒီ meeting ဖြစ်ပါအလူရှိတွေထားတဲ့ဟိုကုန်းပစ္စည်းတွေပေါ့နော်ဆန်နေပါတယ်အဲ့ဒီပစ္စည်းတွေကိုသိန်းကားနဲ့ဆိုလို့ရှိရင်သိန်းပေါင်း800ကျော်ဖို့ရှိရအဲ့ဒါကို mission ဖြတ်စီလိုက်တဲ့ဖြစ်စဉ်ကတော်ကအရင်ကရဲ့ကြီးရဲ့တအားကြီးသွားတယ်ပေါ့နော်နောက်ပိုင်းမှာကျွန်တော်တို့ကသမီးပလောက်ကလမ်းကြောင်းကိုလည်းကျွန်တော်တို့ကတွားရော့တဲ့အနေအထားမျိုးဟိုဖြစ်သွားတယ်ပေါ့အဲ့အဲ့ဒီအနေအထားမျိုးမှာနောက်လျှောက်ကအိုက်ဒါဆက်ပြီးတော့ကျွန်တော်တို့ကပလောက်ကမှာကဆန်ကဆက်ပြီးတော့ပြက်လက်လာတယ်အခုဆိုရင်ပလောက်ကမှာမြို့ပေါ်မှာဒီဆန်တအိတ်ကိုကျွန်တော်တို့ကဒီဘက်ဒီမဘက်မှာတအိတ်ကို1,000-3,000လောက်နဲ့ဝင်လို့ရတဲ့ဆန်တအိတ်ကိုပလောက်ကမှာတအိတ်ကို6,000-9,000နဲ့တော့မှကျွန်တော်တို့ပုံမှန်ဝင်ယူလို့မရတဲ့အနေအထားမျိုးဖြစ်သွားတယ်အဲ့တော့ကျမတို့ကတောင်းမှုကစစ်ပေးဆောင်တွေအတွက်ပဲကျမတို့ပူရတဲ့အနေထားမဟုတ်တော့ဘူးစစ်ပေးမဆောင်ရဘဲနဲ့ကိုယ်ရက်ရွာမှာပဲပိတ်မိနေပဲရွာသားတွေကလည်းရှိတယ်အဲ့လိုမျိုးကလူကြီးက2,000-6,000ကျောင်းမှရှိတယ်အဲ့တော့ဘလောက်ကတစ်နှစ်လုံးရင်လူကြီးကစုစုပေါင်းမှကျမတို့1,000ဝန်းကျင်ပဲရှိရမြို့လေးလေးတစ်ခုဖြစ်တ တယ်ပေါ့နော်အဲ့တော့ဒီတိမမှာ2000နဲ့6000ကျားကလည်းစားကြမရှိဘူးအဲ့တော့စိတ်ပင်ဆောင်ကလည်း1000ကျောင်းရှိတဲ့အခါကျွန်တော်တို့ကမနိုင်ဝန်ကိုထမ်းနေရတဲ့အနေအထားမျိုးဖြစ်သွားတယ်။နောက်တစ်ချက်ကကျွန်တော်တို့ကတောက်ရခုလို့မရတော့ဆိုရင်ကိုယ့်ရဲ့စိုက်ခင်းပြီးနံနေရောတောက်ခုလို့ရလားဆိုရင်အခုကကျွန်မကတော့ခုတော့ဖိနေသွားလို့လည်းကျွန်တော်တို့ကလည်းဒီလုံးပိုင်းပေါ့နော်။အဲ့ဒီညာရဲ့အနေကလည်းရှိရဲ့အဲ့တော့မြို့ပေါ်မှာလည်းကျွန်တော်တို့ကလက်နက်ကြီးကြတာတွေရှိတယ်။လက်နက်ကြီးကြပြီးတော့တိတ်ဆုံးသူကဒီကျွန်တော်တို့ဒီ3နှစ်အဲ့ဒီမှာပေါ့နော်ဒီတော့ဒီမတ်လကနေပြီးတော့အခုဂျွန်လာအသေးမှာတင်ကျွန်တော်တို့ကတည်ဆုံးသူဦးရေဒီဒေးစင်နဲ့ဦးရှိသွားရေးဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အခုကရခိုင်နဲ့ကပ်ရဲ့ရှိနေတယ်ပလောက်ကမှာတော်တော်ချင်းနေစိုးနေတယ်လို့ပြောရမှာပေါ့ဆိုတော့အဲ့ဒီမှာဒုက္ခရောက်ကြတဲ့အထက်မှာရောဘသူတွေကအများစုပါနေလဲခင်ဗျအ
ခုကတိုက်ပွဲကအရန်ပြင်းထန်တဲ့အခါကျတော့ဟိုကြီးပါတယ်မိရှုခံရတဲ့ကြွားတွေရှိရဲစစ်တပ်ဘက်ကနေပြီးတော့ကျွန်တော်တို့ကဒီနေတောင်းပြစ်ခတ်မှုတွေနဲ့ရေးဆိုင်ရတဲ့ကြီးပါလေရှိတယ်အဲ့ရွာကြီးဆိုလို့ရှိရင်နေအိမ်တွေမှာဟိုမုန်းကြီးခံရတယ်ပြီးနောက်သွားတယ်နေအိမ်တွေပြန်ပြားနေရာတွေမရှိတော့ဘူးအဲ့တော့တချို့ကဟိုမိသားစုတွေဆုံးရှုံးရတာရှိရယ်စေယုံပေါ်မှာလည်းကျွန်တော်တို့အခုလောလောဆယ်တိကုဒခံနေတာဆိုလို့ရှိရင်အလုံးကစေယုံမှာရှိရယ်မတူပြီးစေယုံသမီးစေယုံတော့မင်းတက်မန္တလေးပေါ့နော်အဲ့လိုစေယုံပြည်တည်တယ်မှာကျွန်တော်တို့ကဒီတိပေတင်တာတွေကအခုစေကုဒမှုခံနေရတာဖြစ်တယ်ဆိုအဲ့လိုအနေအထားမျိုးကဖက်ဖက်ကကျွန်တော်တို့စားဖို့တင်မကနေကြာလည်းမရှိဘူးပေါ့နော်တကက်မှာအစိုးရကအခုကြောင်းပြန်ဖွင့်မယ်ဆိုတဲ့အခါကျွန်တော်တို့ကနေအိမ်ကစမီးအတွက်ပိုပဲကားလမ်းကစမီးချီပဲကျွန်တော်တို့ကကုန်တင်ပို့ဆောင်လို့ရတယ်ပလောဝဘက်ကလုံးဝပို့လို့ပြရတဲ့အခါပလောဝမှာရှိနေတဲ့လူစုတွေနေအိမ်ဆောက်ဖို့အတွက်တစ်ခုမှခုကိုလည်းကျွန်တော်တို့ကဟိုတောထည့်သွားလို့မရတဲ့အခါအခုနေကြာလုံးဝမရှိတော့ကျွန်တော်တို့ကြောင်းတွေမှာစတင်ကြောင်းတွေမှာကျွန်တော်တို့ကသူတို့ခဏတည်းခိုင်းရတယ်ဒါပေမဲ့ကလောစီကကြောင်းပြဖို့မဲ့သူတို့ဘလူနေကလေးဆိုတော့မျိုးစိတ်ခေါ်မှုတွေရှိရတယ်။အဲ့တော့စားဖို့အတွက်ပေါ့နေဖို့အတွက်ပေါ့လုံခြုံရေးအတွက်ပေါ့တော်တော်လေးကိုခက်ခဲနေရင်ဆိုင်နေရတာပေါ့ဟုတ
်ဟုတ်ကဲ့ဒါနဲ့တက်တက်ဆန်ဆန်ဆိုတော့ကုလသမဂ္ဂလူခွင့်ရေးရောင်းရလဲရခိုင်နဲ့ချင်းပြည်နယ်တွေမှာအင်တာနက်တွေပြန်ဖွင့်ပြဖို့ဒီတစ်ပတ်ထဲမှာပဲတိုက်တွန်းထားတာရှိပါတယ်။အထူးသဖြင့်စာနာမှုအကူအညီလိုတဲ့သူတွေနောက်တရေးရှင်တရင်းချက်လက်တွေယာယီမှာအရေးကြီးတဲ့အတွက်ပြန်ဖွင့်ပြဖို့လိုတယ်ဆိုပြီးတော့လည်းပြောထားပါတယ်။ဒုက္ခသည်တွေကိုယ်တိုင်ကတော့ဒီအင်တာနက်တွေပါတယ်ကျေကျေပြင်းပြန်သုံးနိုင်မယ့်အခြေအနေမျိုးရှိပေမဲ့လည်းဟိုတစုံတရာတက်ရောက်မှုတွေရှိနိုင်မယ်ထင်ပါတယ်ဆိုတော့ဒေါ်နန်းဝေတို့တွေ့ကြုံရအင်တာနက်ဖြတ်တောက်မှုတွေကနေဘလို့အခက်အခဲတွေများတွေ့မိလဲခင်ဗျအင
်တာနက်ဖြတ်တောက်လိုက်တာကကျွန်တော်တို့က6လကျော်တတိထဲမှာဝင်နေပြီပေါ့နော်အဲ့တော့အဲ့ဒီထားမှာကျွန်တော်တို့ကဘာခက်ခဲလာလဲဆိုတော့ကျွန်တော်တို့ကအတိတ်တည်းနေပြရဖို့အရင်ခက်ခဲသွားတယ်အဲ့တော့ COVID-19 တဲ့ဘက်မှာစိန်ခေါ်မှုရှိတယ်ပေါ့နော်အဲ့လိုဖြစ်တဲ့အခါမှာလူစား COVID-19 ကိုမကြားဘူးတဲ့စိတ်ပေးဆောင်ကလူတွေက COVID-19 သူတို့ကျောင်းကတော့လည်းမသိဘူး။ဘာကြောင့်လဲဆိုတော့ COVID-19 ဘာမှန်းသူတို့မသိရဘူး။အဲ့တော့နောက်ခုကကျွန်တော်တို့ကတစ်ခါမှဘာအခက်အခဲရှိပြန်လဲဆိုတော့ကျွန်တော်တို့အလှခံရတယ်ပေါ့လက်ရှိမှာ။ဒါဒီစစ်ဘေးရှောင်တွေတောက်လျှောက်ကျွန်တော်တို့ကသဘောတူပြန်လုပ်ပေးနိုင်ဖို့ပုံမီပေးနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကအလှခံရတယ်။အလှခံတဲ့ချိန်မှာတချို့ကကျွန်တော်တို့ကဇက်ဖို့မှတ်တမ်းတွေရဖို့လိုတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ဟိုဘက်ကိုယူလိုက်တယ်ဒါပေမဲ့ဟိုဘက်ကကတော့ Viber လည်းသုံးလို့မရအင်တာနက်လည်းဘလို့မှသုံးလို့မရတဲ့အခါမှာကျွန်တော်တို့လည်းဒီ update သတင်းတွေနောက် update photo တွေကျွန်တော်တို့မရနိုင်တော့ဘူးပေါ့နော်အဲ့လိုအခက်အခဲတွေရှိရဲအဲ့တော့ဒီ internet ကကျွန်တော်တို့အတွက်ကတော့ဒါ internet မရှိတဲ့အတွက် COVID-19 နဲ့ပတ်သက်တဲ့ update သတင်းကိုလည်းမသိရတော့ဘူးပေါ့အဲ့လိုမျိုးအခက်အခဲတွေတော့ကျွန်တော်တို့ကျေဆိုင်နေရတာတော့လူထုတက်ကယူနေပြီလို့တော့ပြောလို့ရတယ်ပေါ့နော်အဲ့တော့တခါတလေဆိုလို့ရှိရင် internet တွေမကဘူးဒီလက်နက်ကအဖွဲ့ကပြနေပြီးတော့ကျွန်တော်တို့ဒီ new မှာကျွန်တော်တို့ရဲ့ TV ပေါ့နော် TV တောင်ဆိုရရှိရဲ့ဘလောက်ကမြို့ရဲ့အနောက်ဘက်မှာပေါ့နော်အဲ့တော့မြို့ရဲ့အနောက်ဘက်ချမ်းမှာ TV တောင်ကိုတော့က TV တိုင်တောင်မှာကျွန်တော်တို့ဖြက်စည်းခံရတာမျိုးတခါကျဖုန်းတောက်ဝတိုင်းကြီးဖြက်စည်းခံရတာမျိုးရှိရဲ့အဲ့တော့ internet အဝေးလို့ TV တောင်မှာပုံမှန်မကြည့်ရဘူးမြို့ရလည်းတနေ့24နိုင်မှာ2နိုင်ပဲမြည်ရတော့တယ်အခုအချိန်ကြီးကအဲ့လိုမျိုးဖြစ်နေတာနောက်တစ်ခုကဖုန်းလိုင်းတောင်မှတခါတလေဆိုလို့ရှိရင်ဖြတ်တောက်ခံရတာမျိုးတွေရှိတယ်။အဲ့တော့လူစုတော့ကတော့အင်တာနက်မရတာကသူတို့အတွက်ကဟိုဘာမှအရင်မသိတော့တဲ့ကိစ္စလိုမျိုးပေါ်ဖြစ်သွားတယ
်။ဟုတ်ကဲ့ဒေါက်ခွန်ညာလဲဆွေးနွေးပါအောင်ခင်ဗျာ။ကချင်ဒုက္ခသည်တွေရမှာရောအဓိကလိုအပ်ချက်တွေအခက်အခဲတွေဘာတွေများရှိနေလဲခင်ဗျာ
။အခုချိန်နေမှာတော့ဒီကက်မှာအရင်စက်တိုက်တဲ့အခါကျတော့ဒီ COVID-19 ကူးစက်မှာကြောက်တဲ့အတွက်ကြောင့်မလို့တချို့လူတွေကတော့မိမိအစီအစဉ်နဲ့မိမိကိုယ့်ရွာကိုပုံပြန်နေကြတာရှိပါတယ်။အဲ့ဒီညမှာဆက်ပြီးမှကျမတို့ဒီလူကုန်ဒိတ်ထာနဲ့အညီနေထိုင်နိုင်ဖို့အတွက် live ပံ့ပိုးရတာရယ်ပြီးလို့ရှိရင်တော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့မှကာကွယ်မှုလုံဆောင်နိုင်အောင်ပညာပေးရတာရယ်ပြီးရင်တော့ကာကွယ်ရေးပစ္စည်းအနေနဲ့ဒီဆက်ပြတ်ခဲတွေဝေတာအစတော်တော်လေးခက်ခဲရှိပါတယ်။ဘာလို့လဲဆိုဆန်စင်ရဒပွေးလိုက်တယ်လို့ဖြစ်နေတယ်။အဲ့ဒါကလည်းဒီ ကဲမအကုန်လုံးကပြန်ကြတယ်လားဆိုရင်မဟုတ်ဘူးဥပမာဆိုရင်တချို့ကဲမြန်မာဆိုသုံးပုံတစ်ပုံလောက်ကတော့သူတို့ရဲ့အနီးဆက်ဆုံးယူအောင်ပြန်ကြတယ်ဒါပေမဲ့ယူအောင်မှလည်းခုနပြောတဲ့အတိုင်းအခြေအနေတွေကဒီအဲဘာမှအဆင်သင့်မဖြစ်သေးတဲ့အခါကျတော့ကိုယူအောင်မှကိုအိမ်ကပြတ်သွားတော့ကိုအိမ်ဝင်ထက်မှကိုတဲပြန်ခိုးတာမျိုးပေါ့ပတ်ဝန်းကျင်မှာလည်းပဲဒီမြို့မိုင်းတွေရှိနေတဲ့အခါကျမိုင်းနင်းနဲ့မိုင်းနင်းလို့ပြဿနာတက်တဲ့ဒီ accidents တွေလည်းဖြစ်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကဒီ IDB scan တွေပေးဖို့စီစဉ်နေရတယ်လည်းရှိပါတယ်ဒါပေမဲ့လက်တွေ့မဖြစ်တာမျိုးတွေလည်းရှိပါတယ်ဆိုတော့ကချင်ဒုက္ခသည်တွေရောနေရပြန်နေမဲ့အခြေအနေတွေဘလောက်များနှီးစက်နေပြီလဲတော့ခွန်ကြား
ဒီနိုင်ငံတော်ကနေပြီးတော့မှဒီ camp closure strategy ဆိုပြီးမှဒီအဲဒုက္ခသည်စခန်းများပိတ်သိမ်းရေးဆိုပြီးမှဟာဒီဟာကိုဒီအစီအစဉ်ချမှတ်ပြီးတော့မှပိတ်သိမ်းဖို့အတွက်လည်းပဲ budget ပါအရထားချမှတ်ပြီးတော့မှဒီလှုပ်ဆောင်နိုင်ဖို့အတွက်လည်းပဲတိုက်တွန်းနေတာဖြစ်ပါတယ်ဒါပေမဲ့တစ်ချက်ကတော့အဲ့ဒီအဲဒုက္ခတွေစခန်းတွေပိတ်သိမ်းဖို့အတွက်လှုပ်ဆောင်တဲ့အခါမှာဒီဒုက္ခတွေကိုအမှန်တကယ်ကူညီနေတဲ့အဲအင်လုပ်ဟာလှုပ်ဆောင်နေတဲ့ဒီ joint strategy team ဆိုတဲ့ဒီအဖွဲ့အစည်းဖွဲ့နဲ့ပေါင်းညီနိုင်ဆောင်ရွက်ချက်မရှိဘဲနဲ့ဒီကုလသမဂ္ဂနဲ့ဒီအဖွဲ့အစည်းကြီးများနဲ့ပဲတည်တံ့လှုပ်ဆောင်တယ်လို့ဖြစ်နေတဲ့အခါကျတော့အဲ့နှစ်ခုရဲ့ကြားမှာကွာခြားချက်ကလည်းတော်တော်လေးခက်ခဲရှိပါတယ်။ဘာဖြစ်လို့ဒီလိုပြောရမလဲဆိုတော့ဒီအစိုးရဟာဒီကိုယ်တိုင်ဒီဒုက္ခတွေကိုမိမိရဲ့နေရာမှာဒီကိုယ်တိုင်အင်ရှင်လုပ်ပြီးကဲမ်ဆောက်ပေးတာပတ်ပိုးကူညီပေးတာဘတ်ဂျက်ချမှတ်တာကိုနိုင်ငံတော်အစီအစဉ်ကနေပြီးတော့မှဒီကူညီတာကိုကျမတို့မတွေ့ရဘူးရှင်အခုဒီကိုနှစ်တာချင်းအဲ့တော့ဒီနိုင်ငံတကာရံပုံငွေနဲ့ဒီအဲဒီတွင်းကအရံပုံငွေဒီတွင်းကနေအလှူရှင်များနဲ့ပူးပေါင်းပြီးတော့မှဒေတာခံအဖွဲ့အစည်းတွေအားပဲသူတို့ကိုဥမာဖျားချောင်းဆိုဖျားချောင်းဝင်းထက်မှပေးထားတယ်ဆိုတဲ့ပုံစံမျိုးနဲ့ပဲဒီလိုမျိုးနဲ့ပဲပတ်ပိုးကူညီထားတာဖြစ်တယ်အဲ့တော့တကယ်တမ်းကူညီနေတဲ့လူတွေမပါတဲ့ဒီ
ကံပလိုရှာစထရက်တဂျီကိုအကောင့်ထဲပေါ်မှာလဲကျမတို့ကစိုးရင်ပါတယ်ဟုတ်ကဲ့ပါဒုက္ခသည်တွေနေရပြင်းနေပတ်သက်လို့ကချင်ပြည်နယ်ဘက်မှာလုံခြုံရေးပြဿနာလဲပါနေတာပေါ့လေဆိုတော့နောက်တစ်ခုကလည်းဒီဒုက္ခသည်တွေမူလမြေယာတွေပြင်ပြနေတဲ့အခြေအနေမျိုးတွေရှိနေတာကရောဒီဒုက္ခသည်တွေနေရပြင်းမှာဘလောက်ထိအဟန့်တာဖြစ်နေလဲခင်ဗျာ
ဒီကျမတို့စီမံဒီနမ်ဆန်ယန်ဆိုတဲ့ကြီးရွာမှာပေါ့တော့ဒီစံပြအနေနဲ့ဆိုပြီးတော့မှဒီနိုင်ငံတော်အစိုးရဘက်ကနေကချင်ပြည်နယ်အစိုးရနဲ့ဒီတမတော်ဘာကူပေါင်းပြီးတော့မှအဲအဲပြန်ပို့ထားတာရှိပါတယ်အဲ့တော့ယွာသားတွေဟာဒီလမ်းရဲ့တစ်ချမ်းမှာတော့သူတို့အိမ်မှာနေနိုင်ဒီနောက်တစ်ချမ်းဘက်မှာတော့အရင်တော့ကဒီမိုင်းရှိတယ်ဆိုတဲ့ sign board တွေအများကြီးထောင်ထားတဲ့ယွာမှာပြန်လာနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုင်းတွေကိုနီးနီးဖို့မှာကလည်းအရင်အခက်ခဲရှိပါတယ်အဲ့တော့ဒီနင်းလင်းနီးနီးပြီးတော့မှဒီဆေးရုံရောက်တာနဲ့အသက်ဆုံးရှုံးတာလည်းရှိခဲ့ပါတယ်အဲ့တော့အခုချိန်မှာဒီယွာသားတွေကပြန်အဲ့ဒီယွာကဒီစံပြယွာတယွာထဲပေါ့ဒါတော့ပြန်နေနေပြီတို့တော်လည်းပဲဒီမြေမြုပ်မိုင်းတောင်တို့ရဲ့စောင်းရအောင်လည်းမတော်ရဆိုက်ခင်းကိုလည်းမတော်ရငကိုရှိတဲ့ဆိုက်ခင်းတွေကလည်းအခုချိန်မှာဆိုရင်တချို့တော့တို့ရဲ့ဆိုက်ခင်းတွေဟာဒီမပြောချန်လုပ်ငန်းတွေရဲ့ထက်လက်ထဲကိုရောက်သွားပြီဖြစ်တဲ့အတွက်ကြောင့်နေရာတွေကလည်းဆုံးရှုံးနေပြီဖြစ်တယ်ဒီတော့ဒီလူမစ်တော့ကိုနှစ်ကျော်တော့ကဒီနေရာတွေဟာဒီမြို့မြို့ဖလာရပိုင်းဆိုင်တာဖြစ်ပြီးတော့မှဒီနေရာပိုင်းဆိုင်မှုကိုပမာမအာမခံချက်တက်တည်ထောက်ထားမရှိတဲ့အခါမှာအခုချိန်နေမှာဒီအဲတရုတ်ရဲ့ဒီငပြောဆိုင်တီရှူးငပြောဆိုင်ချင်းတွေဝင်လာတဲ့အခါမှာဒီဒုက္ခတွေတော်တော်များများဟာမြေယာရှုံးတာလည်းဖြစ်နေတဲ့အတွက်ကြောင့်မို့လို့ယူအာရီပြန်ဖို့မယ်ဆိုရင်လည်းဘယ်လိုပုံစံမျိုးနဲ့ပြန်လဲပြီးဆောင်မလဲပေါ့ဥပမာတံခိုးနဲ့အိမ်ယာအနည်းဆုံးအိမ်တအိမ်ကို30သိန်းလောက်25သိန်းလောက်တာနဲ့အိမ်တွေပြန်ဆောင်မလားဆိုတဲ့အစီအစဉ်လေးဘာမှမသိရသေးတဲ့အခါမှာပြန်ဖို့အတွက်အတော်လေးခက်ခဲရှိနေပါတယ
်ဆိုတော့လည်းတော့ခက်ခဲကြုံရတဲ့ဒုက္ခတွေထဲမှာအများစုကဘယ်လိုလူတွေပါနေလဲတော့ခွန်ကြား
အဲ့တော့ဒီအသက်ကိုနှစ်ပြည့်နေတဲ့ဒီကက်မှာရောက်သချင်းတဲ့တရားမွေးတဲ့ကလေးတွေအတွက်တို့ရွာမှာပြန်ရင်မူလတန်းကျောင်းနေမရှိတဲ့အခါမူလတန်းကျောင်းတောင်မရှိတဲ့အခါမှာဘယ်ကျောင်းမှာတက်မလဲဆိုတဲ့ပြဿနာကတော်တော်တက်ပါတယ်အဲကက်မှာကလည်းအခက်ခဲရှိတာကဒီကိုဗစ်ကြောင့်ကိုကက်ထဲမှာနေပြီဆိုရင်ကက်ထဲမှာပဲနေပြီဘဲမှာမထွက်ရတဲ့အခါမှာဒီတလဆန်6ပြည်နဲ့ဆက်ပြာခဲလေးနဲ့ကဘလို့မှအသက်ရှင်လို့မရတဲ့အခါကက်မပြင်ထွက်ပြီးလှုပ်ရှားကြတဲ့အခါလဲကက်ထဲပြန်ဝင်လို့မရဘူးပေါ့ကျန်ဝင်မယ်ဆိုရင်27ရက် quarantine ပြန်ပြီမယ်ဒီကဲလူတွေလည်းရှိနေတဲ့အခါကျတော့လည်းအခက်ခဲရှိတာပေါ့
ဟုတ်ကဲ့ဒေါ်နန်းဝီတို့ဘက်မှာရောခင်ဗျအဲ့ဒီဘက်မှာကတော့ဒီပြန်မှုနေနေသလားနောက်ထပ်ထွက်ပြေးလာတဲ့လူတွေတော့ပုံများလာနေတာဆိုတော့နေရပြန်ရေးကမစင်းစားနိုင်သေးတဲ့အခြေအနေမျိုးများဖြစ်နေသလားဒေါ်နန်းဝီ
ဟုတ်ကဲ့ကျမတို့ကဒီ RCTI အနေနဲ့ပေါ့နော်အဲ့တော့ RCTI အနေနဲ့ကကျမတို့ကဖွဲ့စည်းထားတာလဲ March 29ကမှကျမတို့ကမကတ္ထပေါ့နော်ဖွဲ့စည်းလိုက်တာဖြစ်တယ်အဲ့တော့လုံးလုံးစင်အနေထားမှာလဲစစ်ပွဲကဖြစ်နေသေးဖြစ်တယ်ပေါ့နော်ဖြစ်နေသေးဖြစ်တဲ့အပေါ်မှာကျမတို့ကအရေးကိုကယ်ဆယ်ရေးကိုပဲကျမတို့ခုပြီးစပြီးလုပ်နေရတဲ့အနေအထားဖြစ်တယ်ပေါ့နော်သိချက်အဲ့တော့ကျမတို့ကအရေးကိုကုညီနဲ့ပြန်လေတူတောင်ရေးဆိုတော့ကျမတို့ကပြန်လေတူတောင်ရေးကကျမတို့ plan B ဖြစ်သွားပြီပေါ့နော်အဲ့တော့ပြန်လေတူတောင်ရေးဘက်ကိုတော့ကျမတို့ကအခုထိကိုမသွားနိုင်သေးဘူးလို့ပြောလို့ရတယ်ဘာလို့ဆိုတော့ပြန်လေတူတောင်ရေးနဲ့ပတ်သက်လို့ရှိရင်ကျမတို့ကလုတ်ပေးနိုင်တာဆိုလို့ကကျမတို့ကနေအိမ်ကက်နေလဲကတော့မဆောက်ပေးနိုင်သေးဘူး
အရေးပေါ်ကိစ္စရေးကိုပဲလောလောဆယ်ဖြစ်ဖြစ်စီလုံးနေရတဲ့အခါကျွန်တော်တို့ပြန်လည်ပြောင်းရေးအတွက်က strategy ကျွန်တော်တို့အခုဆွေးနေတုံးဖြစ်တယ်လုံးနေတုံးဖြစ်တယ်ပေါ့နော်အဲ့ဒီနေရာမှာကျွန်တော်တို့ကဒီအိမ်ဆောက်တဲ့နေရာမှာဆိုအစိုးရဘက်ကကျွန်တော်တို့ကိုဒီ RCCI နဲ့ UK ပြန်နဲ့ပေါ့နော်ဝင်ကြီးဌာနနဲ့ကျွန်တော်တို့ဒီမေလ၄ရက်နေ့တော့အစည်းအဝေးလုပ်ခဲ့တယ်ကျွန်တော်တို့က video conference လုပ်တဲ့အခါမှာကျွန်တော်တို့ကအစိုးရဘက်ကအထောက်ပံ့ကကျွန်တော်နေ460ကျပ်အတွက်ရတယ်ဒါပေမဲ့အဲ့ဒါကစမီးမျိုးအတွက်တော့အင်ထောက်ပြီးတော့ပလောဝအတွက်တော့ကျွန်တော်တို့လုံးဝအိမ်မဆောက်ပေးနိုင်သေးဘူးပေါ့နော်။ကျွန်တော်တို့ကပြန်လေးပြောင်းရေးဘက်ကိုကျွန်တော်တို့လှည့်မကြည့်နိုင်သေးတဲ့အနေအထားရှိတယ်ပေါ့
။ဟုတ်ကဲ့ဒုက္ခသည်ရေးဖြစ်ရှိမှုဆိုရင်ဒုက္ခသည်ဖြစ်လာတဲ့အခြေခံအကြောင်းတရားကိုလည်းထည့်စဉ်းစားလိမ့်မယ်ထင်ပါတယ်။ဟိုလက်တလောဖြစ်စဉ်အနေနဲ့ကြည့်မယ်ဆိုရင်တော့အဓိကကတော့တိုက်ပွဲတွေကြောင့်ဖြစ်နေတာပါ။ဆိုတော့တိုက်ပွဲတွေဖြစ်ရတဲ့နောက်ွယ်ကအကြောင်းရင်းတွေလည်းရှိနေတာပေါ့လေ။ဆိုတော့ဒုက္ခသည်ပြဿနာဇင်းမြစ်ကဘာကြောင့်လူများသုံးသပ်မိတယ်လဲဒေါက်ခွန်ကျား။
ချင်းဆက်ဆက်မှာကျွန်မမှာတိုက်ပွဲတွေဖြစ်တယ်ဒါပေမဲ့အမင်တက်တက်မြို့ရွာတွေမှာတိုက်တာမျိုးမြို့ရွာအပတ်ဝန်းကျင်မှာတိုက်တာမျိုးမရှိဘူးပေါ့ရှိတယ်ဆိုရင်တောင်မှခဏတစ်ဖြုတ်တာတိုက်ပြီးတော့မှဒီကြံကြံပြီးတော့မှဒီရွာတွေကိုဖျက်ဆီးတာမျိုးမရှိတဲ့အခါကျတော့ဒီလိုမျိုးဒုက္ခတွေကက်မှာအကြကြီးနေခဲ့တာမျိုးကတော့ကချင်ပြည်နယ်မှာဒါပထမအဆုံးတွေ့ကြုံဖြစ်တယ်ပေါ့ရှင့်အဲ့တော့တိုက်ပွဲတွေဖြစ်စေတဲ့ဒီမငင်းချမ်းချင်းရဲ့အကြောင်းရင်းတွေကိုကျွန်မတို့ဒီစပွဲပေါ်မှာဖြေရှင်းနိုင်ဖို့အတွက်နံပါတ်1ကတော့ all inclusive ပေါ့ဒီငင်းချမ်းရေးဆွေးနွေးပွဲစပွဲမှာအပြစ်ခံရဆဲခါဒီဖြစ်စေမပြစ်အပြစ်ခံမရဆဲခါဒီဖြစ်စေအားလုံးစပွဲပေါ်မှာဆွေးနွေးပြင်ပေးဖို့ကတော့အရေးကြီးတယ်ပေါ့ဒီချက်ပေါ့ဒုတိယတစ်ခုကတော့ဒီတပ်တိုင်းတပ်တိုင်းပေါ့တပ်တိုင်းလို့ပြောတဲ့အခါမြန်မာတပ်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေအားလုံးကပါကြည့် international humanitarian law ပေါ့ဒီစစ်ဥပဒေလို့လည်းပြောလို့ရတယ်ဒီနိုင်ငံတစ်ပြည်ပြည်ဆိုင်ရာဒီစစ်ဥပဒေဒီ international humanitarian law ကိုလိုက်နာပြီးတော့မှဒီလူအကြီးကတော့လူကိုမချိစေဖို့အဲပြီးလို့ရှိရင်ဒီလူသားတွေရဲ့ဒီအယက်သားတွေရဲ့အိုးအိမ်စီးစိမ်သူတို့နေထိုင်စားတောက်ဖို့အတွက်လုတ်ကင်စားတောက်ရမယ့်အရာတွေကိုမဖျက်ဆီးဖို့ပေါ့ကြေးရွာတွေကိုမဖျက်ဆီးဖို့တမင်တက်တက်ကြီးပဲပြီးမပစ်ခတ်ဖို့အဲ့ဒါတွေကအရေးကြီးတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ငင်းချမ်းမှာပဲဒုက္ခသည်ပြဿနာပြည်လည်နေမှာဆိုတော့ငင်းချမ်းရေးအတွက်ဆွေးနွေးနိုင်မယ့်အလားအလာတွေကရောဘလောက်များမြင်မိလဲဒေါက်ခွန်ကျား
အဲနိုင်ငံတကာအဖွဲ့အစည်းတွေရဲ့အခမ်းကဏ္ဍကလည်းအရေးကြီးပါတယ်လောလောဆယ်နိုင်ငံတကာအဖွဲ့အစည်းလို့ပြောတဲ့အခါမှာအစိုးရအနေနဲ့ဆိုရင်တရုတ်နိုင်ငံရဲ့အခမ်းကဏ္ဍကအရင်ကြီးတယ်ပေါ့တရုတ်ကနေပြီးတော့ညီလာခံလုပ်ပါလို့ပြောရင်လုပ်ရပြီးတော့တက်ပါလို့ပြောရင်တက်ရတဲ့အခြေအနေမျိုးဖြစ်နေတဲ့ကြတော့ဒီအန်တကာအဖွဲ့အစည်းလို့ပြောတဲ့အခါမှာတရုတ်တစ်ခုပဲမဟုတ်ပဲနဲ့တခြားသောနိုင်ငံတွေပါမြင့်မြတ်ပါပါပါဝင်ပြီးတော့မှဒီအဲအနည်းဆုံးကတော့ဒီရှင်းလင်းပွဲမှာ witness အနေနဲ့ပေါ့နော်ဒီစာချုပ်စာတမ်းတွေမှာဒီတပ်တွေအနေနဲ့နေထိုင်ပြီးတော့မှဒီအရေးကို international monitoring body နိုင်ငံတကာကနေပြီးတော့မှအကောင့်ထည့်ဖို့မှုကိုစောင့်ကြည့်ပေးဖို့အတွက်လည်းပဲအရေးကြီးတယ်လို့ယူဆရရှင့်နောက်ဆုံးတစ်ခုကတော့ဒီကျမတို့ဒီ27ရာစုပင်လုံးကိုမကြာခင် August လအတွင်းမှာကျင်းပမယ်လို့ပြောပါတယ်အဲ့တော့ကျင်းပတဲ့အခါမှာနည်းနည်းနဲ့ပဲဖြစ်စေများများနဲ့ပဲဖြစ်စေတကယ်တမ်းစိတ်ရင်းစေတနာကောင်းတဲ့ဒီငင်းချမ်းရေးရလို့မှုဆိုတဲ့ဒီ political will ပေါ်တော့နိုင်ငံရေးအရာကြီးကတိကိုပြုနိုင်တာမျိုးရှိရင်တော့လေပဲဒီအခိုက်အတန့်အဖြစ်မဟုတ်ရင်တောင်မှဒီအဲငင်းချမ်းရေးလမ်းကြောင်းမှပေါ်ကိုတော့ရောက်သွားမယ်လို့ယူဆတယ်။သို့တော်လည်းပဲအကယ်၍များပေါ့ဒီဥစ္စာကိုဒီအဲရွေးကောက်ပွဲမတိုင်ခင်မှာအစိုးရရဲ့တပ်တန်းနောက်ဆုံးကာလအတွင်းမှာဒီအဖြစ်သဘောမျိုးနဲ့ပဲလုပ်သွားမယ်ဆိုလို့ရှိရင်တော့တုံရင်းတုံရင်းပဲဖြစ်အောင်မယ်လို့ယူဆတယ်ရှင
်။ဟုတ်ကဲ့ဒေါနန်းဝီမြင်လဲဆွေးနွေးပါအောင်ခင်ဗျာဒုက္ခသည်ပြဿနာရဲ့အဓိကအကြောင်းရင်းတွေအတွက်ဘယ်သူတွေမှအဓိကတာဝန်ရှိတယ်လို့များသုံးသပ်မိလဲ
။ဟုတ်ကဲ့အဓိကကတော့ကျမတို့ကဒီမငင်းချမ်းလို့ပေါ့နော်မငင်းချမ်းရဲ့အတွက်ကျမတို့ကဒုက္ခတွေဆိုတာရှိတာမငင်းချမ်းတာကခုနတိုက်ပွဲတွေရှိနေလို့မငင်းချမ်းတာပေါ့နော်တိုက်ပွဲတွေကကျမတို့ကဒီမမျှတမှုကနေပြီးလူတွေကတော်လန်ကြတယ်လို့ကျမတို့ဒါအဓိပ္ပာယ်ဖွင့်ခြင်းနေပေါ့နော်မမျှတမှုဆိုတဲ့နေရာမှာကျမတို့ကလက်နက်ကင်ဖွင့်တယ်ခိုင်းတာလက်နက်ကင်ဖွင့်တယ်ပေါ်လာရတယ်ဆိုတာကလည်းဒါသူတို့ရဲ့ right ပေါ့နော်သူတို့ရဲ့အခွင့်အရေးအတွက်သူတို့ကတိုက်ယူကြတာဖြစ်တယ်ပေါ့နော်အဲ့တော့ကျမတို့ကအဲ့လိုဖြစ်တဲ့အချိန်မှာကျမတို့ကလူထုတွေကိုကျမတို့ကဟိုမထိခိုက်စေတဲ့နည်းမျှတော့ကျမတို့သုံးစေချင်တယ်။အခုဖြစ်နေတဲ့ပုံစံမျိုးကမြို့ရွာကြီးတွေမှာတိုက်ပွဲတွေဖန်တီးတယ်။အခုပလောဝဆိုလို့ရှိရင်ပလောဝမြို့ထဲမှာလည်းလက်နက်ကြီးတွေပြစ်တယ်။ပလောဝမြို့ပပတ်ချာလေးမှာလည်းမိုင်းတွေမြုပ်ထားတာရှိရယ်။ပလောဝမြို့ပပတ်ချာလေးမှာပဲကျမတို့ကနေ့တိုင်းဘုံတန်တွေဖုံးဆက်တိုင်းကိုယ့်ရဲ့ဒေသကိုကိုယ့်ရဲ့ခြားကြည့်ကိုယ့်မိဘတွေကိုဖုံးဆက်နေကျမတို့ကနေ့တိုင်းကြားနေရတာကတနက်တန်နေနဲ့ကျမတို့ကဘုံကြီးတဲ့အတန်လေးလက်နဲ့ကြီးကြတန်လေးဖြစ်နေရပါတော့။အဲ့လိုနေထားမျိုးမှာဆိုလို့ရှိရင်ဒါကလူထုတွေကကျမတို့ကတော်တော်လေးကိုခက်ခဲတဲ့အနေအထားဖြစ်သွားတယ်။အဲ့တော့ကျမတို့ကဒီတိုက်ပွဲတွေဟိုတိုက်ကြတဲ့အခါမှာလူထုနဲ့ဝေးတဲ့နေရာတွေမှာတိုက်ကြရင်တော့ဒါအထိခိုက်လူထုတွေအထိခိုက်နေတယ်ပေါ့
။ဟုတ်ကဲ့ပါ။ညီကုန်းချုပ်အနေနဲ့ဆွေးနွေးစီချင်တာကတော့ဒုက္ခတွေအရေးပြည်ရင်းချင်းချင်းတွေအခုချိန်မှာအနေဆုံးအဆင့်အနေနဲ့ပေါ့လေ။ဘာတွေများလှုပ်စီချင်တာလှုပ်တင်တာတွေများရှိတယ်လဲဒေါက်ခွန်ကျား။
နံပါတ်၁ကတော့ဒီ International Humanitarian Law ပေါ့ဒီဒီစစ်ဥပဒေကိုကောင်းကောင်းမွန်မွန်လိုက်နာဖို့အတွက်လိုအပ်တယ်လို့တစ်ဖက်ကနေငြိမ်းချမ်းရေးဆွေးနွေးပွဲကနေပြီးတော့မှ Federal ပြည်ထောင်စုအစ်စ်တစ်ခုဖြစ်ပေါ်လာအောင်လည်းပဲဆောင်ရွက်သွားဖို့အတွက်လိုအပ်တယ်လို့ယူဆပါတယ်ရှင့်ဒါဆိုလို့ရှိရင်တော့မြန်မာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းပြီးသားဖြစ်သွားတဲ့အတွက်ကြောင့်မလို့စီရီအရာဖြေရှင်းမှုကိုနောက်အခါမှာလိုအပ်တော့မှာမဟုတ်ဘူးလို့ယူဆပါတယ်ရှင့်
ဟုတ်ကဲ့ဒေါက်တာဝင်းအမြင်နဲ့ဆွေးနွေးစီရင်ပါလေလက်တလုံးညင်ငယ်ရဖို့မလွယ်သေးတဲ့အခြေမျိုးမှာဒုက္ခတွေအတွက်ပဲဖြစ်ဖြစ်ပြည်တွင်းညင်ငယ်ရအတွက်ပဲဖြစ်ဖြစ်ဘာလို့များလုပ်ဖို့လုံမလဲခင်ဗျဟု
တ်ကဲ့အဲ့ဒါတော့ခုနဆရာမပြောရတာကိုကျွန်တော်တို့ပြန်ပြောချင်တယ်ပေါ့နော်အဲ့တော့ဒီကျွန်မတို့ကနိုင်ငံတကာဥပဒေနဲ့ညီအခုကလူတွေကတော့ဒီနှစ်ဖက်တက်စလုံးကတော့သူတို့ကအမြဲတမ်းနိုင်ငံလူ့အခွင့်အရေးကိုသူတို့လေးစားလိုက်နာပါတယ် General Convention ကိုသူတို့လေးစားလိုက်နာပါတယ်ပြောပြမလို့တကယ်လက်ပိတ်မှာကျတော့သူတို့ကအဲ့လိုပုံစံမျိုးနဲ့တောင်းနေတာမဟုတ်ဘူးလို့ကျွန်တော်တို့မြင်တယ်ပေါ့နော်နှစ်ဖက်တက်စလုံးကိုပေါ့နော်လည်းနဲ့ကိုင်းတော့တော့မြန်မာစစ်တပ်ကတော့နှစ်ဖက်စလုံးကဒီဟာကိုမလိုက်နိုင်ဘူးလို့ကျွန်တော်တို့မြင်တယ်။အဲကြောင့်မလို့ကျွန်တော်တို့ကဒီမြေချမ်းရေးကိုအမြဲဆုံးပါဖို့ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတကာဒီလမ်းစဉ်ကိုကျွန်တော်တို့ကနိုင်ငံတကာဘယ်လိုချမှတ်ထားတဲ့စီမံဥပဒေတွေရှိတယ်လဲပေါ့နော်။စစ်နဲ့ပတ်သက်အဲဒီဟာကိုလိုက်နာသိချင်တယ်။တစ်ချက်ပြောနေမှမဟုတ်ဘူးလက်တွေ့မှာရှင်းသိချင်တယ်။ဒါဆိုဆော်ရက်ပေါ်ကငင်းချမ်းရေးနေတဲ့ကျွန်တော်တို့ကဒီကိဟိုကျွန်တော်တို့ရဲ့လက်ပေါ်မှာလူစုရဲ့လက်ပေါ်မှာဒီငင်းချမ်းရေးကိုထည့်ဖို့ဆိုလို့ရှိရင်သူတို့နှစ်ဖက်စလုံးကကျွန်တော်တို့ကအဆက်လေးရှော့သိချင်တယ်ပေါ့နော်။တော်တိုက်ပွဲဖြစ်ရတာနှစ်ဖက်အကလေကျွန်တော်တို့ကပြန်ခံကြလို့ဒါဖြစ်ကြတာဖြစ်တယ်။တော်လူထုကိုငိညာပြီးတော့မှတိုက်ခွေးတဲ့အမြင်ဆုံးရက်ဖို့ဆိုလို့ရှိရင်နှစ်ဖက်စလုံးကအကလေရှော့ပြီးတော့အခုစစ်ပေးရှောင်ဆိုရလဲအဲကြောင့်တော့မှကျွန်တော်တို့ကပြည်ဒေတာကိုပိုကောင်းကောင်းမွန်နဲ့ပြန်သွားမှာဖြစ်တယ်။အဲကြောင့်မှကျွန်တော်တို့နိုင်ငံငင်းချမ်းမှာလေးဖြစ်တယ်။အခုလိုမျိုးသူတို့တွေကနှစ်ဖက်တက်စလုံးကအကလေမလျှော့ကြပြန်နဲ့အခုလိုမျိုးပဲဆက်သွားနေမယ်ဆိုတော့မြန်မာနိုင်ငံကပုံပြီးတော့ဒီချင်းနဲ့ပုံဝင်မယ်လို့ကျွန်တော်တို့ပြောချင်တယ်ပေါ့။
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးကြတဲ့ချင်းစစ်ပေးချောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ကဒေါ်နန်းဝေအချင်းချင်းရေးကွန်ရက်ကဒေါ်ခွန်ကြာတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စီရင်နေဆွေးနွေးခန်းစီစဉ်လဲဒီမှာပဲအဆုံးသတ်ပြပါစေဒီစီစဉ်ကိုတော့ VOV မြန်မာပိုင်းရဲ့စီရင်နေ9နာရီကနေ10နာရီထိနဲ့တင်းငွေနေနေမနဲ့6နာရီကနေ9နာရီရေဒီယိုစီစဉ်တွေမှာနားဆင်နိုင်တယ်လို့ VOV မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ barmis.viewnews.com နဲ့ Facebook စာမျက်နှာတွေမှာလည်းပြန်လည်နှာစင်နေကြပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
ပြည်အမေရိကန်တန်ကနေစနေညပိုင်းစီစဉ်ကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကြံတဲ့အချိန်ပိုင်းတွင်မှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ကောမကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအနေအကြီးရဲ့အဆင့်အထစ်တစ်ခုတည်းကိုရောက်လာပြီးတော့ပိုးကူးစက်မှုကလည်းအချိန်ပိုမြင့်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးသွားပါတယ်။ဒီဗိုင်းရပ်စ်ပိုးဟာအချိန်လင်းလင်းမြန်မြန်နဲ့ကူးစက်နေစေအနေရလည်းအကြီးကျယ်ပေးနေစေလူတွေမှာလည်းဒီပိုးကိုခုခံနိုင်ရည်အားမရရှိကြသေးဘူးလို့ WHO အကြီးအကဲကတောက်ကြနေကပဲသတိပေးသွားတာဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကတောက်ကြနေမှာပဲတတန်းကျော်သွားပြီးတော့အမေရိကန်ပြည်အောင်စုပြည်ရင်ကမ္ဘာမှာပိုးကူးစက်မှုဒုတိယအများဆုံးဖြစ်ပါတယ်။သေဆုံးသူဦးရေကတော့9000နီးပါးကပ်လာပြီးတော့ဒီစနေတနင်္ဂနွေမှာ9000ထက်ကျော်သွားလိမ့်မယ်လို့ခန့်မှန်းထားပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ဆက်ကူးစက်ခံရသူ68ယောက်ရှိပြီးတော့ဒါဟာပြီးခဲ့တဲ့မေလ28ရက်နေ့ကတည်းကဆိုရင်နေ့စဉ်ကူးစက်မှုနှုန်းအများဆုံးဆန့်ကျင်တင်တာဖြစ်ပါတယ်။အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာယောဂါကူးစက်ခံရသူက12000ကျော်သွားပြီးတော့သေဆုံးသူ280ထက်မနည်းရှိသွားပါပြီ။တရုတ်နိုင်ငံဘေကျင်းမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နှံ့အောင်လို့တင်းတင်းကြပ်ကြပ်ထိန်းချုပ်လာနေတာကြောင့်ယောဂါကူးစက်မှုနှုန်းကကျဆင်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားခဲ့တဲ့ကပထမဆုံးချိန်တင်တဲ့ဒေါ်နယ်ထရမ့်ဒီကနေ့စနေနေ့မှာလူထုဟောပြောပွဲကျင်းပမှာဖြစ်ပါတယ်။ဟောပြောပွဲကျင်းပတဲ့အိုကလာဟိုမာပြည်နယ်ထောက်ဆန်မြို့ကိုတမရထရမ့်ထောက်ခံသူထောင်ပေါင်းများစွာလာပြီးတော့စုဝေးနေကြပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တဲ့အနေနဲ့ဒီလူထုစီဝေးပွဲလာတဲ့ရောက်တဲ့သူတွေကိုနှာခေါင်းစီးမဖြစ်မနေတဲ့ကြောင့်တောင်းဆိုမှုကိုတော့ပြည်내တရားရုံးချုပ်ကပယ်ချထားပြီးတော့ဒီတောင်းဆိုမှုလုပ်တဲ့ဒေသခံတွေမှာဥရေကြောင့်လည်းဒီလိုလောက်ခွင့်မရှိဘူးလို့ပြောပါတယ်။ပွဲစီစဉ်သူတွေကတော့နှာခေါင်းစီးတက်ခြင်းသူတွေလက်တန့်စင်စေလိုချင်သူတွေကိုအဲ့ဒါတွေပေးမယ်လို့ပြောပါတယ်။ View American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျွန်မအေးတနာကျော်ပါ။ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောရရှင်ကြီးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.